Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တရရဲ့2023ခုနှစ်နိုဝင်ဘာလ2ရက်ချက်သားရင်းနဲ့စီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ192532ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာနယ်ဇက်ဂိတ်ကနေပြီးတော့နိုင်ငံသားတွေနဲ့ဒီနိုင်ငံသား passport ကိုဆောင်ထားတဲ့ Palestine တွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့လဲသွားနိုင်ခဲ့ကြပါတယ်။ Israel, Jordan, Japan နဲ့တောင်ကိုရီးယားနိုင်ငံကိုသွားရောက်မဲ့ဒီ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ရဲ့အရှေ့အလယ်ပိုင်းနဲ့အာရှဒေသခရီးစဉ်ကိုဒီကနေ့စတင်ပါတယ်။တခါဒီရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီတရုတ်မြန်မာနယ်စပ်ဒီငိမ့်ငင်းချမ်းရဲ့အတွက်ကိုတရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာရှင်းပြပေးပါမယ်ရှင်
။ကျေးဇူးပါ။ဆင်မြန်မွေး။အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်သုံးမြို့ညီနောင်မဟာမိတ်အဖွဲ့ကထိန်းချုပ်လိုက်ပြီးဒီနေ့နောက်ဆုံးထပ်သိမ်းလိုက်တဲ့အခြေအနေကိုလည်းကိုကန့်ပြောခွင့်ရက
ဒီနေ့မနက်တော့ဒီတက်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်။နေရာကတော့ကျွန်တော်ကူကန်ခရိုင်တုံးဆန်းတီတောက်မှာရှိတဲ့တက်စခန်းတစ်ခုပေါ့နော်။အခုအလုံးလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီ
။နောက်ကရင်ဘက်ကော့ဂရိတ်မှာလည်းတိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်ဒေဆုံးခဲ့ရပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်မဲ့အရေးဒေသခံတွေစိုးရိမ်နေကြပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ချက်သာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတရောင်သတင်းတွေကိုမဆုမြတ်မနဲ့ပဲပြောပြပေးပါပါခင်ဗျာ
။ဂါဇာကမ်းမြောင်ဒေသဒီတောင်ပိုင်းရာဖာနယ်ဇက်ဂိတ်ကနေပြီးတော့နိုင်ငံသားဒါနဲ့နိုင်ငံသား passport နိုင်ငံကူးလက်မှတ်ကိုဆောင်သူပါလက်စတိုင်းတွေဒီကနေ့ကြာသပတေးနေ့မှာလဲအီဂျစ်နိုင်ငံကကိုထွက်ခွာသွားခဲ့ကြပါတယ်။ Israel, Egypt နဲ့ Hamas စစ်သွေးကြောအဖွဲ့ကိုဂျားဝင်ညှိပေးတဲ့ကတ္တာနိုင်ငံတို့ဂျားမှာရထားတဲ့သဘောတူညီမှုအရာနိုင်ငံသားတွေနဲ့ဒီပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့ပါလက်စတိုင်းတချို့ဂါဇာဒေသထဲကနေထွက်ခွာနေကြတာဖြစ်ပါတယ်။ American passport ကိုဆောင်ထားသူတွေလည်းဂါဇာကမ်းမြောင်ဒေသထဲကနေထွက်ခွာနိုင်ဖို့ကြိုးစားဆောင်ဆိုင်ခဲ့ကြပါတယ်။
I came down to Gaza about 6-7 months ago. I came down to spend Ramadan with my family, but since
သူချစ်ခင်ရင်းနှီးသူတွေကိုထားခဲ့ရတဲ့အတွက်ဂါဇာကနေထွက်ခွာသွားရမှာကိုဝမ်းမသာနိုင်ဘူးလို့ American နိုင်ငံသား Palestine ဝယ်ဘွား Susan Sico ကပြောပြနေတာပါ။သူထားခဲ့ရသူတွေကိုဘယ်တော့မှပြန်တွေ့ရမယ်ဆိုတာမသေးကြကြောင်းနဲ့ပါလက်စတိုင်းဘက်မှဘသူမှလုံခြုံမှုမရှိကြောင်းပြောပြနေတာဖြစ်ပါတယ်။သူဆိုရင်ဂါဇာကနေထွက်ခွာသွားနိုင်ဖို့ကြိုးစားနေတာအခု9ချိန်မြောက်ဖြစ်ပါတယ်။ American နိုင်ငံသားအယောက်400လောက်နဲ့သူတို့ရဲ့မိသားစုတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့ American ပြည်ထောင်စုကပြောကြားထားပါတယ်။ Bus ကနှစ်စီးစာနိုင်ငံသား passport ကိုဆောင်ထားသူတွေ Egypt နိုင်ငံဘက်ကိုဒီကနေ့သွားနိုင်ခဲ့တယ်လို့ Palestine နေကြဖြတ်ကျော်ရေးဆိုင်ရာဌာနက AP သတင်းဌာနကိုပြောပါတယ်။သဘောတူညီမှုအရာ American, Britain, Japan, Indonesia စတဲ့နိုင်ငံစုံကဒီနိုင်ငံသား400လောက်ဗုဒ္ဓဟူးနေတဲ့က Egypt နိုင်ငံဘက်ကိုဖြတ်သွားနိုင်ခဲ့ကြပါတယ်။တရင်းနှစ်ပတ်အတွင်းမှာဂါဇာကမ်းမြောင်ဒေသထဲမှာရှိနေကြတဲ့နိုင်ငံသား passport ကိုဆောင်ထားသူ9500လောက်ဘေးကင်းရာကိုထွက်သွားနိုင်မယ်လို့ဂါဇာဒေသကိုအုပ်ချုပ်သူတွေကကြေညာထားတဲ့အကြောင်းသတ္တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ Reuters သတင်းမှဖော်ပြပါတယ်။အစ္စရေးကိုတိုက်ခိုက်ခဲ့တယ်လို့ဝန်ခံထားတဲ့ဂျလာဘီယာဒုက္ခသည်စခန်းတိုက်ခိုက်ခံရမှုမှာပါလက်စတိုင်း195ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဟာမတ်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုဟာဆက်ရစွဲမှုမြောက်နိုင်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအရာရှိတွေကပြောကြားထားပါတယ်ဟာမတ်စစ်သွေးကြွအဖွဲ့ကိုအပြုတ်ချေမှုန်းမယ်လို့ကြေညာထားတဲ့အစ္စရေးဘက်ကလည်းပါလက်စတိုင်းဒေသတွေအပေါ်တိုက်ခိုက်မှုတွေကိုဒီနေ့လဲဆက်ပြီးတော့လုပ်နေကြပါတယ်ရှင်
ဒီဂါဇာဒေသစစ်ပွဲပေါ်အခုလိုနိုင်ငံတကာဝေဖန်မှုတွေမြင့်တက်နေချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအစ္စရေးနဲ့ဂျော်ဒန်သွားနေပြီလို့ထုတ်ပြန်လိုက်ပါတယ်။ဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်တို့စစ်ပွဲတွေဖြစ်ပွားနေပြီးစစ်ပွဲပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်ကိုအခုတစ်ပတ်အတွင်းသွားရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကထုတ်ပြန်လိုက်တာပါ။ဝန်ကြီးဘလင်ကင်ဟာဝါရှင်တန်ကနေဒီနေ့ချက်သားပြည်မှာထွက်ခွာမှာဖြစ်ပြီးအစ္စရေးနဲ့ဂျော်ဒန်နိုင်ငံတွေကိုမနေ့ပြန်မှာရောက်မှာဖြစ်ပါတယ်။ဒါအပြင်တီခီးစင်အတွင်းဝန်ကြီးဘလင်ကန်ဟာအရှေ့အလယ်ပိုင်းကတခြားနိုင်ငံတွေကိုလည်းဝင်ရောက်နိုင်ခြေရှိနေပါတယ်။အစ္စရေးနဲ့ဟာမတ်စစ်ပွဲကြောင့်အရှေ့အလယ်ပိုင်းဒေသမှာအခြေအနေတွေရရွတ်တဲတဲဖြစ်နေတာကြောင့် ဒီခီးစင်ကဝန်ကြီးဘလင်ကန်ရဲ့တန်တမာရေးလုပ်ငန်းစဉ်တွေအတွက်လည်းရှုပ်ထွေးလာနိုင်ခြင်းရှိနေပါတယ်ဂျော်ဒန်နိုင်ငံကတော့အစ္စရေးမှာရှိတဲ့သူရဲ့တန်မတ်ကိုမနေ့ဗုဒ္ဓနေ့ကပြန်ခေါ်လိုက်ပြီးဂျော်ဒန်နိုင်ငံဆိုင်ရာအစ္စရေးတန်မတ်ကိုလည်းဂျော်ဒန်လာခွင့်ပြုမှာမဟုတ်ဘူးလို့ကြေညာထားပါတယ်ဒါအပြင်ဂါဇာဒေသမှာစစ်ပွဲမပြီးမချင်းဒီကိစ္စကိုပြန်စဉ်းစားမှာမဟုတ်ဘူးလို့လည်းဂျော်ဒန်ဘက်ကပြောထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းဟာဆွန်ဒေသပေါ်ရုရှားရဲ့တိုက်ခိုက်မှုကြောင့်မြို့လယ်ကဆောက်ဦးတွေပျက်စီးပြီးတော့တယောက်သေဆုံးနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဟာဆွန်ဒေသအုပ်ချုပ်ရေးမှူးကပြောကြားပါတယ်။ဗုဒ္ဓနေရုံကတိုက်ခိုက်ခံရတဲ့နေရာမှာထိခိုက်ပျက်စီးမှုတွေကအတော်လေးပြင်းထန်တယ်လို့သူကပြောပါတယ်။ယူကရိန်းနိုင်ငံဒေသ10ခုကနေရာပေါင်း118နေရာထက်မနည်းကိုရုရှားရဲ့ဘက်ကဗုံးကျဲတိုက်ခိုက်ခဲ့တာမှာပြီးခဲ့တဲ့တစ်နှစ်အတွင်း24နာရီအချိန်ကာလအမှာအများဆုံးတိုက်ခိုက်မှုဖြစ်တယ်လို့ယူကရိန်းပြည်ထောင်စုဌာနကဗုဒ္ဓနေ့အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ရုရှားရဘက်ကအဝေးထိန် drone ယာဉ်တွေနဲ့တိုက်ခိုက်မှုတွေကိုလည်းလုပ်နေပါတယ်။ဒီသတင်းပတ်ထဲယူကရိန်းစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းမှာရုရှားရဲ့မြေပြင်ကနေဝေဟင်ပြည့်မစောဒုံးပြစ်စင်၄ခုပျက်စီးသွားခဲ့တယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ယူကရိန်းစစ်တပ်တုံးနေတဲ့ပြင်ပကိုထိမှန်အောင်ပြစ်နိုင်တဲ့လက်နက်တွေကြောင့်ရုရှားတို့ရဲ့လေကြောင်းရန်ကာကွယ်ရေးစနစ်အခြေအနေတိတ်မကောင်းဖြစ်နေတာကိုပြသနေတာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကသုံးသပ်ပါတယ်ရှင်
။ပါကစ္စတန်မှာတော့အာဖဂန်နိုင်ငံသားသန်းချီပါဝင်အထောက်ထားမဲ့နိုင်ငံသားတွေကိုရှာဖွေဖမ်းဆီးနှင်ထုတ်ဖို့လုပ်နေပါပြီ။ပါကစ္စတန်နိုင်ငံထဲမှာတရားဝင်စာရွက်စာတမ်းအထောက်ထားမရှိဘဲနေထိုင်နေကြတဲ့အာဖဂန်နိုင်ငံသား1.8သန်းအပါအဝင်ပြည်ပကလာရောက်နေထိုင်နေကြသူတွေကိုပါကစ္စတန်အာဏာပိုင်တွေကလိုက်လံဖမ်းဆီးရှာဖွေပြီးနိုင်ငံတဲကနေနှင်ထုတ်ဖို့လုပ်နေတာပါ။အဲ့ဒီလိုတရားမဝင်နေထိုင်နေတဲ့သူတွေသူတို့နိုင်ငံကိုသူတို့ဆန္ဒလျောက်ပြန်သွားဖို့အချိန်ပေးထားတာနိုဝင်ဘာ1ရက်နေ့ဗိုလ်ရူးနေ့ကတလပြည့်သွားပြီတဲ့နောက်ပါကစ္စတန်ဘက်ကအခုလိုစတင်လှုပ်ဆောင်လာနေတာဖြစ်ပါတယ်။ပါကစ္စတန်အာဏာပိုင်တွေရဲ့ဖမ်းဆီးပြီးတင်းကျပ်ပြန်ပို့တာမခံရအောင်ရှောင်နိုင်ဖို့အတွက်အာဖဂန်နိုင်ငံသား2,000ခွဲလောက်ဟာနိုဝင်ဘာလ1ရက်နေ့နောက်ဆုံးရက်မတိုင်ခင်သူတို့ဘာသာသူတို့အာဖဂန်နိုင်ငံကိုပြန်သွားကြတယ်လို့တော့ပါကစ္စတန်အာဏာပိုင်တွေကပြောခဲ့ပါတယ်ပါကစ္စတန်နိုင်ငံတက်ကနေနှစ်ထုတ်ခံမဲ့သူတွေထဲမှာအာဖဂန်နိုင်ငံမှာတာလီဘန်တွေ2021ခုနှစ်ကအာဏာရယူပြီးတဲ့နောက်ထွက်ပြေးလာတဲ့သူ6,000ကျော်ရှိတယ်လို့လည်းကုလသမဂ္ဂနဲ့ပါကစ္စတန်အာဏာပိုင်တွေကပြောထားပါတယ်အဲ့ဒီထဲမှာအမေရိကန်နိုင်ငံကိုလူဝင်မှုကြီးကြပ်ရေးအထူးအစီအစဉ်နဲ့ရွှေပြောင်းအခြေချနေထိုင်မဲ့အာဖဂန်နိုင်ငံသား2,000ခွဲထက်မနည်းရှိနေပြီးအဲ့ဒီလူတွေကိုကာကွယ်နိုင်ဖို့အတွက်ပါကစ္စတန်အာဏာပိုင်တွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေတယ်လို့တော့အမေရိကန်အာဏာပိုင်တွေဘက်ကပြောထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15.53ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11.83ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရောက်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။ကိုကန်တအားနဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ကြီးကိုမဟာမိတ်သုံးဖွဲ့ပေါင်းပြီးတော့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်တပ်စခန်းတွေထိန်းချုပ်နယ်မြေတွေကိုအောက်တိုဘာ28ရက်နေ့ကစတင်တိုက်ခိုက်ခဲ့တာမှာတိုက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်နေတာမို့အပြစ်ရဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကနယ်စပ်လုံခြုံရေးအတွက်ဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်
။中方高度关注缅北冲突态势，敦促各方立即停火止战。
တရုတ်နိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကပ်လေ့လာနေတာနဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအမြန်ဆုံးအပြစ်ခတ်ရကြဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါတရုတ်မြန်မာနယ်စပ်လုံခြုံတည်ငြိမ်ရေးအတွက်လက်တွေ့ကျထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ကြဖို့နဲ့အခြေအနေပိုဆိုးမလာအောင်လို့ငြိမ်းချမ်းတဲ့နည်းလမ်းနဲ့တိုင်ပင်ဆွေးနွေးအပြေချဖို့လည်းအပြေရှားကြဖို့အတွက်ကိုလည်းသူကဒီကနေ့ပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်တဲ့ရင်တပတ်နှိပါရှိသွားပြီဖြစ်တဲ့တိုက်ပွဲတွေအတွင်မှာစစ်တပ်အတွက်အရေးပါတဲ့တပ်စခန်း3ခုကျသွားတယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုန်းမြို့တွေကစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့လုံခြုံရေးကိုလုံးဝလက်လွတ်ခဲ့ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကပြည်တွင်းသတင်းဌာနတစ်ခုနဲ့မေးမြန်းခန်းမှာပြောကြားသွားခဲ့တာပါ။ဒီကနေ့နိုဗင်ဘာလ2ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာမှာကိုကန့်ခရိုင်တုံရှမ်းဒေသတွေကစစ်တပ်စခန်း2ခုကိုကိုကန့် MNDAA တပ်တွေသိမ်းပိုက်နိုင်ခဲ့တယ်လို့ကိုကန့်ဖွဲ့ဘက်ကပြောပါတယ်။ အခုလိုမျိုးရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်မှာ UWSA ဝါတပ်ဖွဲ့တွေပါဝင်ခြင်းမရှိပေမဲ့ဝါနယ်မြေတွေကဝါပြည်သူတွေနဲ့ဝါတပ်တွေရဲ့လုံခြုံရေးကိုချွင်းချက်မရှိကာကွယ်သွားမှာဖြစ်ပြီးတော့စစ်တပ်ဘက်ကဝါနယ်မြေနဲ့လေကြောင်းပိုင်နဲ့ထဲကိုကျူးလွန်လာခဲ့ရင်အပြင်းထန်ခြေဖုံးတိုက်ခိုက်သွားမယ်လို့ UWSA ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
American တရုတ်နျူကလ িয়ার ဆွေးနွေးပွဲကိုတော့တရုတ်လက်နက်ထိန်းချုပ်ရေးဌာနကဥဆောင်တက်မယ်လို့တရုတ်ကပြောလိုက်ပါတယ်။ဒီနှစ်နိုင်ငံနျူကလ িয়ার ဆွေးနွေးပွဲကိုတက်ရောက်မယ်တရုတ်နိုင်ငံရဲ့ကိုယ်စားလှယ်အဖွဲ့ကိုတရုတ်နိုင်ငံရဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာဌာနဥဆောင်တာဝန်ရှိသူတူတက်ရောက်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ။ဒါပေမဲ့အဲ့ဒီလူကဘယ်သူဖြစ်တယ်ဆိုတော့ပြောမထားပါဘူး။ American တရုတ်လက်နက်ထိန်းချုပ်ရေးနဲ့နျူကလ িয়ার လက်နက်မပြန်ပွားရေးဆရာညွှန်ကြားမှုချုပ်ဆင်ဆွေးနွေးပွဲကိုဝါရှင်တန်မှာရှေ့သတင်းပတ်ကျင်းပသွားမှာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝင်ဘင်းကလည်းပြောထားပါတယ်ခင
်ဗျ။ American ဖြတ်သန်းမော်ဒဇင်းနဲ့ Canada စစ်သန်းမော်ဒဇင်းတို့ထိုင်ဝမ်ရေလက်ကြားကိုဖြတ်သန်းသွားခဲ့တယ်လို့ American ရေဓာတ်ကထုတ်ပြန်ပါတယ်။ဂျွန်လာရဲကစားလို့ဒေတာရဲမှပူးတွဲဖြတ်သန်းသွားလာမှုလုပ်နေတာတတိယအကြိမ်မြောက်မှာ American USS Rafael Peralta ဖြတ်သန်းမော်နဲ့ Canada တော်ဝင်ရေဓာတ်သန်းမော် HMCS Ottawa တို့ထိုင်ဝမ်ရေလက်ကြားကိုဖြတ်သွားခဲ့တာဖြစ်တယ်လို့အမေရိကန်အမှတ်9ရေလက်မဟာကကြေညာချက်ထုတ်ပြန်ပါတယ်။ပုတ်ထုနေညာပိုင်းကစစ်သည်မော2စီးထိုင်ဝမ်ရေလက်ကြားကနေမြောက်ဖက်ကိုဦးတည်သွားခဲ့ကြောင်းနဲ့သွားလာမှုကိုစောင့်ကြည့်ခဲ့တာမှာအခြေအနေပုံမှန်ဖြစ်တယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနကပြောကြားပါတယ်။တရုတ်နိုင်ငံကလည်းအခုလိုအမေရိကန်နဲ့ကနေဒါစစ်သည်မောတွေဖြတ်တန်းသွားလာမှုကိုနောက်ကလိုက်စောင့်ကြည့်ခဲ့ပြီးတော့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အညီကင်တွယ်ဆောင်ရွက်ခဲ့တယ်လို့တရုတ်စစ်တပ်အရှေ့ပိုင်းဒေသကုတ်ကဲရေးဌာနကဒီကနေ့ကြေညာပြတင်းနေမှာကြေညာချက်ထုတ်ပြန်ပါတယ်ရှင်။
တရုတ်ဝန်ကြီးချုပ်ဟောင်းလီကီရှန်ရဲ့စာဗနာကိုနိုင်ငံတော်အဆင့်သင်ကြိုင်မှာကျင်းပခဲ့ပေမဲ့လူစုလူဝေးကြီးမဖြစ်အောင်တားဆီးမှုတော့ရှိခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်ဟောင်းလီရဲ့စာဗနာကိုတရုတ်နိုင်ငံရဲ့နိုင်ငံတော်စာဗနာတွေနဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုတချို့မြှုပ်နှံတဲ့ဘာဘယ်ရှန်တော်လိုင်းသင်ကြိုင်မှာကြီးကြီးကျယ်ကျယ်ခန်းခန်းနာနာမဖြစ်အောင်လူများကြီးမတက်အောင်ဒီနေ့မှာအခုလိုတားဆီးကျင်းပခဲ့တာပါ။ဒီစာဗနာခန္ဓာကိုလူတွေများပြားမလာနိုင်အောင်ကန့်သတ်တဲ့အနေနဲ့ရဲတပ်ဖွဲ့ဝင်တွေအများအများကိုချထားခဲ့ပါတယ်။ဒီခန္ဓာကိုတရုတ်သမ္မတရှီကိုတိုင်တော့သွားရောက်ပြီးတော့ကာရဝပြုခဲ့တာကိုနိုင်ငံပိုင်သတင်းတင်မှာထုတ်ပြန်ခဲ့ပါတယ်။လူထုမငြိမ်မသက်မှုတွေဖြစ်လာမှာစိုးရိမ်တဲ့အတွက်တရုတ်ဆိုရဘက်ကဒီစာပနခန္ဓာကိုလူတွေအများကြီးမလာနိုင်အောင်တားဆီးဖို့ကြိုးပမ်းခဲ့ပေမဲ့လည်းတင်းချိုင်းနားတစ်ပိုက်မှာတော့လူတွေရာနဲ့ချီပြီးဝင်းကျုံဟောင်းဒီကိုဂုဏ်ပြုဖို့လာရောက်ဆွေးနွေးခဲ့ကြတယ်လို့တော့ဖော်ပြထားပါတယ်။ X လူမှုကွန်ရက်မှာတော့တချို့လူတွေကပလက်အနဲ့ရောင်လက်ပတ်အနေရောင်တွေဝတ်ဆင်ထားပြီးလမ်းဘေးပလက်ဖောင်းပေါ်ကနေမစ္စတာလီရဲ့ရုပ်လောင်းထဲဆောင်တဲ့အတုပရင်ကိုဗီဒီယိုရိုက်နေတာကိုတွေ့ခဲ့ရတယ်လို့ပြောခဲ့ပါတယ်ခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ2ရက်စက်တာရင်းညအထူးခြားဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းပြည်မြောက်ပိုင်းမြို့သုံးမြို့ညီနောင်မဟာမိတ်အဖွဲ့ထိန်းချုပ်လိုက်ပြီးနောက်ထပ်သိမ်းပိုက်မှုတွေရှိခဲ့တာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရက်တရက်ပတ်ကြာလာချိန်မှာညီနောင်မဟာမိတ်တပ်ဖွဲ့ကအ ਨੇ စုံမြို့သုံးမြို့ကိုထိန်းချုပ်လိုက်ပြီးလို့စစ်ကောင်စီကပြောပါတယ်ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်9ရက်မြောက်နေ့မှာနောင်ချုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တောင်း DNL မန္တလေး MDY PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လန်းခမ်းမြို့နယ်ကရဲကင်းစခန်းတစ်ခုကို TNL ကသိမ်းယူလိုက်ပါတယ်။လောက်ကိုင်းမြို့နယ်ကစခန်းတစ်ခုကိုတော့ကိုကန့် MNDA ကသိမ်းယူလိုက်ကြောင်းသတင်းထုတ်ပြန်ပါတယ်။ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။တိုက်တော်များနှစ်ခုဆစ်စီခုနှစ်ရက်မြောက်နေ့မှာနောင်ချူမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါဝင်ပြီးတိုက်ခိုက်ရတဲ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိနောင်ချူမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံသူပေါ်မူကြီးတာအိတ်ကျော်က VOE ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီနေ့မနေ့အစောပိုင်းလောက်မှာတော့ဒီလိုဘက်ကနေသူစီတလာတဲ့စာကစာတန်နဲ့ကျွန်တော်ဖွင့်နေအာ MDY PDF ဘူပေါင်းဖွဲ့ကအာတဝဲဖြစ်တဲ့ဖြစ်တဲ့နေရာတော့အနောက်ကျွန်တော်နဲ့တဲ့ကချင်းညောင်ပင်နဲ့အာ OMD အကြာမှာဖြစ်တယ်။အာဒီတနေ့အားကတော့နောင်ခမ်းမြို့နယ်မောင်ဝင်းကြီးတရာနာမှာရှိတဲ့ကျေးဇူးတင်ကူတင်အဒီနီလေပေါ့နီလေတော့တော့အဒေးစီနဲ့ခက်တာရှိတယ်
။နောင်ချိုမြို့နယ်အတွင်းတိုက်ပွဲဟာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့အဆက်ဖြစ်ကြောင်းနဲ့နေ့ရက်သတိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလည်းပြောပါတယ်
။ဒီမှာတော့မနေ့ကအဆက်ပေါ့နော်မနေ့ကလည်းဒီရာဒီလိုလည်းကနေအဲစစ်ကားနဲ့ဆက်နေစီနဲ့တိုက်ချက်ကနေစီကထူစီတော့အဲဥမခါနာမှာစပီတိုက်ပွဲဖြစ်တဲ့ ဒီတပွဲကတော့ညနေမိုးချောက်ခါနေထီတော့ရောက်တယ်အာဒီတင်ကားသစီရတော့အာဟိုထန်းလောက်ချတယ်အာဒီခန့်နဲ့အနောက်ပြန်လဲသွားတယ်အဒီထားတော့ရောက်ပြရတယ်အာဒီဖြစ်ပေါ်တဲ့နေရာညနေရှင်နေတဲ့ရှင်ကြတော့လက်နဲ့ငယ်၆လက်တင်းစီရမိရတော့ရှိတယ်အာဒီထူးစစ်တလာတဲ့အရင်တန်းနဲ့နောက်ဟိုမခါပဲပြန်လဲသွားတယ်အဲဟာလည်းဒီနေ့ကပြန်စားပြီးဖြစ်တယ်မနဲ့စောပန်းကဒီညနေ၃နာရီလောက်မှပြီး
အဲ့ဘက်မှာတော့တောက်လျှောက်ဒီလီကြောင်းပြည်ကူနဲ့အတုံပြမှာတက်ခဲ့တာတော့မင်းညကလေးကဒီအစောပန်းအထိပြောပါလာရှိတယ်ကိုကန်ဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ MMDA ရဲ့ပြောရေးဆိုခွင့်ရှိသူလီကြောင်းဝင်းကအခုလိုပြောပါတယ်ဒီနေ့မနက်တော့ဒီတပ်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်အနေအရတော့ကျွန်တော်ကူကန်ခရိုင်300တိတောင်မှရှိတဲ့တပ်စခန်တစ်ခုပေါ့နော်အခုအားလုံးစုစုပေါင်းတော့90ကျော်တော
တပိုင်းထိ ंछ ုပ်ထားနိုင်ပြီးပန်ဆိုင်ကျူကုတ်ဘက်ကတော့အခြေအနေမသိရသေးကြောင်းပြောပါရယ
်ဒီခုနရက်ပါ operation ဖြစ်တဲ့မှာကျွန်တော်တို့အနေနဲ့အာဒီချင်းရွှေဟော်ရဲ့ပန်ဆိုင်ရဲ့ဒီနှစ်ခုတော့ပိုင်ပိုင်နဲ့ထိ ंछ ုပ်ထားနိုင်တယ်တိန်းနီဘူတော့ operation နဲ့ဆက်လက်ပေါ်ဆောင်နေတယ်မြို့အတွင်းပိုင်းတော်တော်များများကိုထိ ंछ ုပ်ထားနိုင်တော့လေဒီစာလက်ဖတ်စချောတော့ရှိနေပါသေးရဲ့ဗျာဒီကျူကိုပန်ဆိုင်ရဲ့အခြေအနေကတော့အတိတ်လာတဲ့နောက်ကျတဲ့အခုအချိန်ကြီးကျွန်တော်ဒီမပြုတ်နိုင်သေးပါဘူးဗျာနော်
တိုက်ပွဲအတွင်းထိခိုက်သေးဆုံးစီးရင်သိသိရမိတဲ့လက်နက်ခဲယံအရေးအတွက်သုံးမှန်းဖန်စီရမိတဲ့လက်နက်ချလာသူအရေးအတွက်စတာတွေကိုတော့စည်ရင်ပြုစုနေစေဖြစ်ကြောင်းပြောပါတယ်ညီနောင်မမိတ်အဖွဲ့ရဲ့ operation 139တရင်စာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိန်းနီနဲ့ကျူကိုပန်ဆိုင်၄မြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပေမဲ့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကိုကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါစိုးရရဲ့အုပ်ချုပ်ရေးအခွင့်အရေးကြီးအုပ်ချုပ်ရေးအခွင့်အရေးကြီးလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေဟော်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်တို့ကျူကိုရဲ့ဒီသုံးခုတော့ရှိပါတယ်
ဤတော်မှာမိတ်သုံးဘက်ကတစ်စုံညာနှစ်ခွန်စစ်စေးကိုဆောင်ရတာဟာအွန်လိုင်းလေလံမှုကိုတိုက်ဖြတ်ဖို့အဓိကဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့ကိုကန့်စစ်ပွဲရဲ့အဓိကအချက်ဟာလူနယ်စုတွေအကြာအာဏာလွန်ဆွဲနေတာဖြစ်ကြောင်းပြောဆိုပါတယ်တစ်စုံညာနှစ်ခွန်စစ်စေးစတင်လိုက်တဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့လာရှိုးမူဆယ်လမ်းနဲ့လာရှိုးကွန်းလုံချင်းရွှေရောင်လောက်ကင်လမ်းဟာအသွားလာရပ်ဆိုင်သွားသလိုနယ်စပ်ကုံသွယ်ရေးဟာလည်းရပ်တန့်သွားခဲ့ပါတယ်ခရီးတာစစ်ပွဲကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ပီးဒုက္ခသည် 15,000 လောက်အထိရှိလာနေပါတယ်ခင်ဗျာ
ရှမ်းမြောက်ဒေသတိုက်ပွဲတဲ့ညီနောင်မဟာမိတ်ဘက်ကစစ်ကောင်စီစခန်းတချို့ကိုဆက်သိမ်းပိုက်ခဲ့တာကိုရနိုင်ပြောပြခဲ့တာပါအခုတော့ကော့ကရိတ်ဘက်တိုက်ပွဲပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလက်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခဲ့တာကြောင့်အောက်တိုဘာ29ရက်ကနေနိုဝင်ဘာ2ရက်နေ့အထိတပတ်အတွင်းအရသာ5ဦးထပ်မံတေဆုံးခဲ့ရပါတယ်။မှတ်ရေးမှာဒီအကြောင်းပြောပြပေးပါအောင်ခင်ဗျ။
အောက်တိုဘာလ29ရက်နေ့မှာကော့ကရိတ်မြို့နယ်နေရာနဲ့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်များတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့စာဖတ်ရုံးတွေအထူးသဖြင့်တပ်ဖွဲ့ရုံးတွေကိုတိုက်ခိုက်ပြီးရှုတ်ခဲ့သလိုစစ်ကောင်စီကလည်းကော့ကရိတ်မြို့နယ်တွေကရက်ွက်တွေကိုကြီးရွာတွေပါလက်နက်ကြီးတွေနဲ့ဖိတ်ခတ်ခဲ့တာပါတစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးစီစဉ်ပြီးကြားရောက်တာကြောင့်ဒေသခံ9ဦးထက်မနည်းသေဆုံးရသလိုလူ20လောက်လည်းဒဏ်ရာရရထားတယ်ဆိုပြီးသေဆုံးမှုကိုမျက်မြင်တွေ့ရှိသူကော့ကရိတ်ဒေသခံတဦးက VOE ကိုပြောပါတယ
်ရှိတယ်ကတော်တော်များများဆက်ကြည့်တော့အားလုံးနဲ့ဆက်တော့ကြည့်တော့ဒီမှာအဲ့ဒါ၅ရက်၆ရက်ကတော့ဒီလိုတက်ပေါ့ပေါ်နေနေသေးတာတော့ဒီနေ့ကတော့တပင်းကြတော့လေတဲ့ကောဖြစ်နေတာတော့မဟုတ်ပါဘူးနော်မြို့အောင်ကြားတော့မှာမနေ့ကြီးကြတော့ဖြစ်တော့ရှိရတာ
ကော်မန်မြို့နယ်အတွင်းမှာအခုချိန်မှာတော့နှစ်ဖက်တိုက်ပွဲတွေမရှိတော့ပေမဲ့စစ်ကောင်စီရဲ့ရှင်ရင်တန်ရင်ခလိုင်ရ69နဲ့နိုင်ဝအမြောက်ကုန်းကနေလက်နက်ကြီးပစ်ခတ်မှုတွေအများကြီးလုံးဆောင်နေတာကြောင့်ဒေသခံပြည်သူတွေနေတဲ့ဆိုသလိုရှိတဲ့မှုတွေတွေ့ကြုံနေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒေသခံတွေဟာမြောက်ပြည်ခံကျုံတို့မလည်းမြိုင်စတဲ့မြို့တွေကြီးကိုတွားရောက်တိတ်ဆောင်နေရတယ်လို့ရီးစက်ရာဖုံးတော်ကြီးကျောင်းတွေဘာသာရေးအဆောက်အဦတွေနေရာမှာတွားရောက်တိတ်ဆောင်နေကြရတယ်လို့စစ်ကောင်စီနဲ့နေသားတော်တက်တွေကသူတို့ရှောင်ပုံးနေတဲ့နေရာတွေကိုလာပြီးတက်ဆွဲလာလို့ပြန်ပြီးတော့ထွက်ပြေးနေရတာတွေလည်းရှိတယ်လို့ဆိုပါတယ် အကျိုးဒေသခံတွေကတော့အိမ်နေမှာပဲဘုံကိုကြီးနေကျူးပြီးရေထိုင်ကြရတယ်လို့လည်းဆိုပါတယ်။တင်းရင်ငင်းငယ်ရဲ့ထောက်ပူပြုခွင့်ရကပြောရဲဆိုဝင်ရှိသူစောလားပေါ်ကတော့တိုက်ပွဲဖြစ်တိုင်းမှာစစ်ကောင်စီဘက်ကကရင်လူလူတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်တာတွေ့ရတယ်ဆိုပြီးအခုလိုပြောပါတယ်။
ဒီကနေ့ဒီကောင်ကတော့ကျွန်တော်နေရာတိုင်းမှာပဲဒီကိုကိုဒီမဟုတ်ကျွန်တော်ပြင်ပြီးတော့နောက်ဆုံးကောင်းလေးသားလေးပါပဲအဲ့လိုမျိုးပဲဖြစ်တယ်လို့ကျွန်တော်ချာတယ်ဒီတော့ခေါင်းဖမ်းလို့မရတော့ကျွန်တော်ပြင်ပြီးတယ်မှာဒီအတိုင်းလည်းမကုန်နေရဲ့ဒီတော့ဖမ်းလို့ဆက်ပြီးဖြစ်တိုင်းမှာသူကရွာကိုတင်းတင်းကျပ်ပြည်တာဖြစ်ပြန်ပြတာဒါတော့လို့လောက်တယ်မြေပြင်လဲစစ်ဘေးရှောင်အကြီးအတွက်ကတိုးလာနေတာ
ကြောင့်ဒီကိစ္စတွေကိုနိုင်ငံတကာကလည်းအရေးယူဆောင်ရွက်မှဖြစ်မယ်ဆိုပြီးစောလာကပေါ်ကပြောပါတယ်
အော်ကျွန်တော်တို့ဒီဆေးရုံမျိုးကြီးတဲ့နေရာပေါ်မှာကျွန်တော်တို့ကလည်းဒီကမှာဟိုအကြီးကြီးဆောင်ရွက်မှုပြုနေတာပါပဲအခုမျိုးကြီးတဲ့နေရာတွေကရပ်တန့်ကောင်းကောင်းနေမှာဖြစ်ပါတယ်ဗျာ
အခုဆိုရင် KNU နဲ့ပူးပေါင်းဆက်ဖွဲ့တွေဘက်ကမြို့ရဲရှိစစ်တပ်ရေးတွေလုပ်ပြီးတိုက်ခိုက်နေတာကြောင့်တစ်ကောင်စီဘက်ကလည်းပြည်ဝတွေကိုပြန်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်ပါတယ်ခရင်ကိုင်းရင်သားလက်နက်ကန်တွေနဲ့မျိုးပေါ်ဒေသခံကြောက်ကြားတက်ဖွဲ့တွေပူးပေါင်းမှုတွေပုံရှိလာနေပြီးမျိုးရေးကြိုက်ပွဲတွေပါဆင်နွှဲလာကြသလိုစစ်ကောင်စီဘက်ကလည်းမြေပြင်မှာခံစစ်နဲ့သာရပ်တည်လာရပြီးတပ်စခန်းတွေကလည်းလက်လက်ရှိနဲ့ရန်ပြီးတော့ပစ်ခတ်တာဒီကြောင်းကလည်းတိုက်ခိုက်တာတွေကိုပုံမုံလုံဆောင်လာတာဖြစ်ပါတယ်ရှင
်ကရင်ပြည်နယ်ကောက်ရိတ်ဘက်တိုက်ပွဲတွေတဲ့ဒေသခံတွေထိခိုက်သေဆုံးကြတာကိုမဟေးမှပြောပြခဲ့တာပါအခုတော့ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်လာပြီးဒုက္ခရောက်မှာကိုဒေသခံတွေစိုးရိမ်နေကြတာပါပြီးခဲ့တဲ့ရက်ပိုင်းကစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးလို့ခေါ်တဲ့ရှမ်းမြောက်တိုက်ပွဲတွေမှာရခိုင်လက်နက်ကိုင်အေအဖွဲ့ပါနေတာကြောင့်အပြစ်ရထားတဲ့ရခိုင်ဘက်မှလည်းတိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါလက်ရှိမှာတော့ဒေသခံတွေကိုအေဘက်ကနေဘုံခုချင်းတွေတူရဖို့တိုက်တွန်းထားတယ်လို့စစ်ကောင်စီဘက်ကလည်းစေလစ်ကျင်တာတွေနဲ့စစ်ဆေးမှုတွေကိုပိုတင်းကျပ်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ရန်ကုန်ကလာတဲ့တင်းကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗ
ျစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစစ်ဆေးမှုတွေအရင်ကထက်ပိုပြီးတင်းကျပ်လာသလိုလက်နက်ကြီးပစ်လေးကျင်တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းရခိုင်လက်နက်ကိုင်အဖွဲ့ AA ပါဝင်တိုက်ခိုက်နေတာတွေကြောင့်စစ်ကောင်စီနဲ့ AA ကြားတင်းမာမှုတွေကနေတဆင့်ရခိုင်ပြည်နယ်အထိတိုက်ပွဲတွေရောက်လာမှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့ရခိုင်ရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ
်။ဥဖေမှာဒီတပ်ဖွဲ့တွေကအရင်တော့၃ဘုံနဲ့ဝင်တိုက်တဲ့အတွက်ဒီဘက်မှာတိုက်တဲ့ဆိုတာကပိုပြီးတော့ပြင်းပြထန်ထန်တိုက်တဲ့အတွက်ပေါ့နော်ဒီဘက်မှာဖြစ်လာမလားလို့စိုးရိမ်မှုတွေရှိရဲ။အဲဒီဘက်မှာစစ်ကောင်စီဘက်ကတော့အဲလိုစစ်ဆေးတာတွေလည်းနည်းကြားလာတာတွေရှိရဲ။လည်းလည်းဒီပြစ်ခတ်ဆန်တတ်တယ်ရှိရဲ။အဲနောက်ပြီးတော့အရင် ULA နဲ့သူတို့ကတိကဝတ်တိုင်းအမလိုက်နာဘူးဆိုတော့ဒါကြာကြာရေးတော့ခံတုကပြောဆိုရှိတူလည်းရှိတယ်ဒီကိစ္စမှာဘသူကစပြီးတော့ရှိုးပေါ့မလဲပေါ့နော်ဟောဒီဖြစ်ခဲ့ရစေဘူးအဲ့ဒါကတော့ဟောကျွန်တော်တို့စစ်ကောင်စီဘက်ကရှိုးပေါ့မယ်ဆိုရင်တော့ဟောဒီဘက်ကလည်းအဲသူတို့ကပြန်ပြီးတော့တိုက်ရမယ်သဘောတော့ရှိတာပေါ့ဟောဂရိကုလို့တော့သူတို့ဘယ်ဘက်ကရှိုးပေါ့မလဲကျွန်တော်တို့လည်းစိတ်ပူပန်သွားနဲ့စောင့်ကြည့်နေတာသဘောရှိတယ်ပေါ့နော
်မောခာမုံတိုင်းတန်ကိုအကြီးအကျယ်ခံခဲ့ရတဲ့ရသေးတောင်ဒေသခံတွေအနေနဲ့လည်းမုံတိုင်းကြောင့်စားဝတ်နေရေးခက်ခဲနေတဲ့အချိန်နောက်တစ်ချိန်တိုက်ပွဲတွေဖြစ်ပွားလာမှာကိုစိုးရိမ်နေကြရတယ်လို့ရသေးတောင်ဒေသခံတူကပြောပါတယ်
။တင်းကျပ်တာတော့စစ်စစ်များလာတာတော့ရှိရဲ။အဲပြည်သူလူထုကတော့တော်တော်များများကိုစိုးရိမ်နေတာပေါ့နော်ဒေသခံတွေက။ဘို့ဆိုလို့ရှိရင်မောခါကာလာအတွင်းမှာလည်းတော်တော်များတော်တော်များများပြည့်စည်သွားကြတယ်ဆိုပါလို့ဆိုတော့ပြည့်စည်ကြတယ်။အဲအဲကြောင့်အခုကကဘာရိုက်တင်ရှင်နဲ့နင်းကားကြီးအဲ့မှာဖြစ်နေတယ်ဆိုတော့လေတော်တော်များပြည်သူလူထုကစိုးရိမ်ကြောက်ကြောက်မှုတွေအများကြီးရှိလာကြတယ်ပိုနေရပါတော့။စားဝတ်နေအချက်ချင်းရှိလာမယ်အစ်စစ်များလာမယ်အရင်တော့လို့နောက်ထပ်အဆူလာကင်ကချက်ပြရတော့မယ်ရော်တွေကချက်ပြရမယ်အဲ့လိုပုံစံမျိုးတွေစိုးရိမ်တော့ကုန်စည်နှုန်းတွေတက်လာမယ်အဲ့တန်တွေကပြည်သူအဲ့ဒါ ခံစားရတယ်အဲ့လိုရှိလာပြီဆိုလို့ရှိရင်ဒီလမ်းပန်းဆက်တွေကလည်းတက်တော့ပေါ်လိမ့်မယ်ပပိတ်တို့ဒီကပဲဆိုလို့ရှိရင်အဲ့ဒါကြတော့ပြည်သူတို့ကအခုမှဟိုမောခအလုံးမဆိုလို့ရှိရင်အဖက်ရှူတော့မှမရှောင်ပြဘူးပေါ့နော်နောက်ထပ်တစ်ခုပေါ့အဲ့အဲ့လိုလာမယ်ဆိုတော့တော်တော်များများကိုစိုးရင်ကြောက်ကြနေကြရတယ
်ဒါပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကကုန်စည်စည်းစင်းမှုတွေနဲ့စေဝါတည်ယူခွင့်တွေကိုကန့်သက်တားမြစ်ထားတဲ့အပြင်ရခိုင်လက်နက်ကိုင်အေအဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးတာတွေရှိနေတာကြောင့်စစ်ကောင်စီနဲ့အေအေအဖွဲ့အကြားတင်းမာမှုတွေရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေဘက်ကပြောဆိုထားပါတယ်။ဒါအပြင်အခုလိုတင်းမာမှုတွေကနေတဆင့်ရခိုင်ပြည်နယ်မှာအချိန်မြွေတိုက်ပွဲတွေဖြစ်ပွားလာနိုင်တာကြောင့်
ရခိုင်မြောက်ပိုင်းကကြေးလက်ဒေသတွေမှာဘုံခုကျင်းတွေတူးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အတွက်လည်းဒေသခံတွေအကြားစိုးရိမ်မှုတွေမြင့်တက်နေတယ်လို့ပုံနှံကျုံမြို့နယ်ကစစ်ဘေးဒုက္ခသည်သူကပြောပါတယ်ခုဆိုလို့ရှိရင်ဘာပြန်မစရမစတဲ့အစိုးရကအစိုးရကနေပြီးတော့ကျွန်တော်တို့ရခိုင်ဒီမှာဆေးရဖော်မှာဖော်လာမလားတိုက်ပွဲတွေဖော်မလားဆိုတာကိုတော့ကျွန်တော်တို့ဟိုစိုးရိမ်တွေကိုခင်ဗျာကျွန်တော် ကျွန်တော်တို့ကိုတိုက်တွန်းလာတော့ရှိတယ်ပုဂ္ဂိုလ်ချင်းတို့တရားလို့ပုဂ္ဂိုလ်ချင်းရော်တဲ့ရော်တဲ့ရေတဲ့နေတိုင်းပုဂ္ဂိုလ်ချင်းတူးလို့ကြောတာတာလည်းရှိတယ်ပြည်သာကြောင့်ကျွန်တော်တို့လည်းတိုက်ပွဲဖြစ်မှလာလို့ဆိုပြီးတော့ကျွန်တော်တို့ရည်စားနေရပြီးခဲ့တဲ့နှစ်ကစစ်ဘေးဒဏ်တွေအပြင်
မုံနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုအကြီးအကျယ်ခံစားခဲ့ရတဲ့ရခိုင်ဒေသခံတွေအနေနဲ့လက်ရှိအချိန်ထိလုံခြုံတဲ့အမိုးအကာအောက်ကိုရောက်ဖို့ခက်ခဲနေသေးတယ်လို့စာဝတ်နေရေးအကြံတဲရီနဲ့လည်းရင်ဆိုင်နေရတာပါဒါအပြင်လုံခြုံရေးအာမခံချက်မရှိတာကြောင့်နေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေငါးဆောင်ကျော်လောက်ဟာလည်းစစ်ဘေးဒုက္ခတွေစခန်းတွေမှာကြက်ကြက်တဲတဲနေထိုင်နေရဆဲဖြ
ရှမ်းမြောက်တိုက်ပွဲတွေပြင်းထန်လာခြင်းရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်မဲ့အရေးဒေသခံတွေစိုးရိမ်နေကြတာကိုကိုငင်းချမ်းပြောပြပေးခဲ့တာပါအခုတော့ထိုင်းကတော့စီးပွားရေးတိုးတက်အောင်နိုင်ငံခြားလူသားဗီဇာကြီးတချို့ကိုလျှော့ပေးလိုက်တာပါထိုင်းနိုင်ငံလူသမားဝန်ကြီးဌာနကလူသမားစည်းကွက်တည်ငြိမ်စေဖို့တရားမဝင်လူသမားပြဿနာတွေရောပါစေဖို့နဲ့ကိုဗစ်လွန်ကာလလှုပ်ရှင်တွေနဲ့လူသမ ဖို့အတွက်ရည်ရွယ်ကရွှေပြောင်းလူသမားတွေရဲ့ဗီဇာကျေးနဲ့ယာယီနေထိုင်ခွင့်ကျေးတွေကိုလျှော့ပေးသတ်မှတ်လိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုမှတ်ညွှန်ညွှန်လင်းပြပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူညီချက်နဲ့အလုံးလုံးကိုင်နေကြတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်ကရွှေပြောင်းအလုပ်သမားတွေအတွက်ဝတ်ပတ်မဲ့အခကျင်းဝေကိုရှော့ချသတ်မှတ်မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြီးခဲ့တဲ့လ30ရက်နေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်ဒီလိုရှော့ချသတ်မှတ်ရတာဟာထိုင်းနိုင်ငံထဲကိုအလုံးလုံးကိုင်မှုအတွက်ဝင်ရောက်လာသူတွေရဲ့ပြဿနာတွေရော့ပါစေရေးနဲ့တရားဝင်ဖြစ်ရေးရည်ရွယ်ပြီးလှုံ့ဆော်တာဖြစ်တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်အလုပ်သမားတွေအတွက်ပြည်ဝင်ခွင့်ဗီဇာကြေးကိုအရင်ဘတ်2000ကနေအခုဘတ်500အထိလျှော့ချပေးမှာဖြစ်ပြီးယာယီနေထိုင်ခွင့်လျှောက်လွှာကြေးကိုလည်းဘတ်1900ကနေဘတ်500အထိလျှော့ချပေးမှာဖြစ်ပါတယ်မြန်မာအလုပ်သမားရေးဆောင်ရွက်သူတွေနဲ့ရွှေပြောင်းအလုပ်သမားတွေကတော့ထိုင်းအစိုးရတည်းရဲ့အခုလိုဆောင်ရွက်မှုကအလုပ်သမားတွေအတွက်တရားဝင်ကုန်ကျစရိတ်များနေတာတွေကိုတစ်ဖက်တစ်လမ်းကရော့ပါသွားစေတယ်လို့သုံးသပ်ပြောဆိုကြပါတယ်ဒီဥပဒေကလာမယ့်နိုဝင်ဘာလ10ရက်ဒါမှမဟုတ်15ရက်မှာစတင်အသက်ဝင်စီမှာလည်းဖြစ်ပါတယ်။ဥပဒေရဲ့တည်တံ့ကိုတော့၄နှစ်သတ်မှတ်ထားပြီးထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီမှု MOU နဲ့အလုပ်လာလုပ်သူတွေအလုပ်လုပ်ကင်ခွင့်စာချုပ်တစ်ခုခုနဲ့လာရောက်အလုပ်လုပ်သူတွေအတွက်အားလုံးအကျုံးဝင်မှာလည်းဖြစ်ပါတယ်။နိုင်ငံရဲ့အလုပ်သမားစည်းကွက်ကိုတည်ငြိမ်စေဖို့တရားမဝင်အလုပ်သမားပြဿနာတွေရော့ပါစေဖို့နဲ့ကိုဗစ်အလွန်ကာလအလုပ်ရှင်တွေနဲ့အလုပ်သမားတွေရဲ့အခက်အခဲတွေကိုတစ်ဖက်တစ်လမ်းကအထောက်ပံ့ဖြစ်စေပြီးနိုင်ငံရဲ့အလုပ်သမားစည်းကွက်တည်ငြိမ်စေဖို့တရားမဝင်အလုပ်သမားပြဿနာတွေရော့ပါစေဖို့နဲ့ကိုဗစ်အလွန်ကာလအလုပ်ရှင်တွေနဲ့အလုပ်သမားတွေရဲ့အခက်အခဲတွေကိုတစ်ဖက်တစ်လမ်းကအထောက်ပံ့ဖြစ်စေပြီးနိုင်ငံရဲ့စီးပွားရေးတိုးတက်လာစေဖို့ရည်ရွယ်ပြီးအခုလိုလှုံ့ဆော်နာဖြစ်တယ်လို့လည်းအလုပ်သမားဝန်ကြီးဌာနကပြောပါရယ်နိုင်ငံသားအလုပ်သမားများဆိုင်ရာစီမံခန့်ခွဲမှုဌာနရဲ့စည်းရင်းအချက်လက်တွေအရတော့ပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့အထိထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမား2,630နီးပါးရှိနေပြီးအလုံးလုံးခွင့်ပါမယ့်အတွက်လျှောက်ထားသူတွေက3,000နီးပါးရှိနေတာပါရှင်ကျွန်မညညလွင်ပ
ါထိုင်းစီဝိုင်းတူတယ်အောင်နိုင်ငံသားလူသားဗီဇာကြီးလျှောက်ပေးတာကိုပညညလွင်ပြပြပေးခဲ့တာပါချက်သားရင်းရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြခင်ဥအောင်ခင်ရဲ့သတင်းသုံးသက်ချက်နဲ့ကျမရဲ့တိုင်းရင်သတင်းစင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ပြည်ပြန့်နေတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာကပြည့်ပြည့်ဗမ်းမိဆိုတဲ့နာမည်နဲ့
ဘလူးမတ်အပြာရအမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ။ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေလိုင်းဒိုမီတာ1925.31ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့တိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြောပြပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကျသရီးညာတိုင်းပြောပြပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှาศင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ချင်းမျိုးနွယ်စုတွေရဲ့မဟာတော်လန်ရေးဆိုတဲ့ခေါင်းစဉ်နဲ့ချင်းပြည်နယ်အတွင်းဒီတော်လန်ရေးအာဏာသိမ်းအပြီးမှာပြောင်းလဲသွားပုံတွေကိုသုံးသပ်ထားပါတယ်။နှွေဦးတော်လန်ရေးကြောင့်ချင်းပြည်နယ်ပြောင်းလဲသွားပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။စစ်ကောင်စီအာဏာမသိမ်းမီကချင်းပြည်နယ်မှာချင်းအမျိုးသားတပ်ဦး CNF ဆိုတဲ့တပ်ဖွဲ့တစ်ခုသာရှိပါတယ်။အင်အား200လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပြီးဦးသိန်းစင်အစိုးရနဲ့ NCA အပြည့်ရသဘောတူချက်ရယူခဲ့ပါတယ်။အခုတော့ NCA ကိုလုံးဝလက်မခံတော့ပါဘူး။ဆင်အာနာသိမ်းမှုဟာချင်းပြည်နယ်အခြေအနေကိုလုံးဝပြောင်းလဲသွားစေပါတယ်။တူမီတနတ်ကစခဲ့တဲ့ချင်းတော်လှန်ရေးဟာနှစ်နှစ်အတွင်းကစ်မီလက်နက်ကင်တော်လှန်ရေးဖြစ်လာပါတယ်။ CNF အပြင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေနေရာအနှံ့ပြားမှာပေါ်လာပြီး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ထားပါတယ်။ဒါပေမဲ့ချင်းတော်လှန်ရေးဟာအဖွဲ့အစည်းတစ်ခုအောက်မှာမရှိဘဲမြို့နယ်နဲ့ဒေသကိုလိုက်ပြီးချင်းကာကွယ်ရေးတပ် CDF တွေပေါ်လာပါတယ်။နှွေဦးတော်လှန်ရေးမှာ CDF တပ်ဖွဲ့18ဖွဲ့ပေါ်ထွက်လာပါတယ်။ရှိဖွဲ့ကိုမျိုးနယ်စုအရာဖွဲ့စည်းပြီးကိုးဖွဲ့ကိုဒေသလိုက်ဖွဲ့စည်းပါတယ်။ချင်းပြည်နယ်ကမျိုးနယ်ကိုးခုအပြင်ချင်းတို့နေထိုင်ရာကလေးကဘော၊ကံကောမင်းတုံ၊ဇေတုတ်တရာစတဲ့ရခိုင်ရိုးမှအရှိချမ်းမှလည်းချင်းတွေတော်လှန်ကြပါတယ်။ဒီအကြောင်းကိုမေလထုတ်အရာဝတီစာဆောင်မှာသူတေဗီကိုးဦးကအသေးစိတ်တင်ပြထားပါတယ်။
ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစီရေးကိုကဲမှုပေးနိုင်ဖို့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီ CJDC ကိုဖွဲ့စည်းထားပါတယ်။ဥက္ကဋ္ဌကတော့ CDF အတွင်းမှစလိုင်းထားရေးဆိုသူဖြစ်ပါတယ်။ချင်းလက်နက်ကင်တပ်များစုစည်းနိုင်ရေးညီညွတ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့အမိတ်ပေးစနစ်အားကောင်းစေရေးအတွက် CJDC ကပုံမှန်အစည်းအဝေးတွေကျင်းပပြီးဆောင်ရွက်နေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့ကလေးကဘော်နဲ့ဂံကောဒေသကချင်းလက်နက်ကင်တပ်ဖွဲ့တွေကို CJDC မှာစုစည်းထားနိုင်တယ်လို့ဆိုပါတယ်။ချင်း CDF တွေဟာဆက်ဆက်နေမြေဖြစ်တဲ့တမူးကလေးဂံကောတီလင်းကြောက်ထုနဲ့စောဒေသက PDF တွေနဲ့ပူးတွဲပြီးတိုက်ခိုက်တာမျိုးတွေလည်းရှိနေပါတယ်။နှစ်နှစ်ကျော်ကာလအတွင်းတူမီအဆင့်ကနေခိမီလက်နက်အဆင့်ကိုရောက်ရှိလာတဲ့ချင်း CDF ရဲ့စုပေါင်းအင်အားဟာ1000ဝန်းကျင်ကျော်ရှိမယ်လို့ခန့်မှန်းပါတယ်။
မင်းတမတူပီကားလန်းနဲ့ကလေးဟာခါကားလန်းတွေကိုစက္ကစအသုံးပြုလို့မရအောင်ချင်းတက်ဖွဲ့တွေကထိန်းချုပ်လာနိုင်တယ်လို့ဆိုပါတယ်။နှစ်နှစ်အတွင်းအာနာသိမ့်တက်ဟာအချိန်ပေါင်း600လောက်ချင်းပြည်နယ်မှာအတိုက်ခိုက်ခံရပါတယ်။ဒါပေမဲ့စက္ကစတက်ကိုတိုက်ခိုက်ရေးအပြင်ချင်းပြည်နယ်တိစောက်ရေးကိုလည်း CJDC ကဦးတည်တဲ့အတွက်ချင်းပဒိန်ရင်ရရှိရေးဟာလိုအပ်ချက်ဖြစ်လာတယ်လို့သူတေဗီကိုဦးကသုံးသပ်ပါတယ်။ကိုပိုင်အုပ်ချုပ်ရေးအပေါ်အခြေခံပြီးချင်းမျိုးနွယ်အချင်းချင်းပေါင်းစည်းရေးကိုချင်းပဒိန်ရင်ကဆောင်ရွက်ပေးလိုက်မယ်လို့လည်းသုံးသပ်ပါတယ်။အခုအချိန်ထိတော့ချင်းပြည်နယ်မှာစက္ကစကတိုက်ရှို့လို့မရသေးပါဘူး
။အဖွဲ့တွေအများပဲမဲ့အချင်းချင်းဆက်ဆံရေးအဆင်ပြေတာဟာချင်းပြည်နယ်ရဲ့ထူးခြားချက်လို့ပြောနိုင်ပါတယ်။အဖွဲ့တွေများလေလေစည်းရင်အားလည်းကောင်းလေလေဖြစ်နေပုံရပါတယ်။မကြသေးမီကပဲအရက်ဖက်အဖွဲ့အစည်း၃ခုကမင်းတပ် CDF အတွက် AK-47 မောင်းပြန်တနတ်အလက်40လှူဒန်းကြောင်းခုံနုတုံချင်းသတင်းစာဆောင်မှာဖော်ပြပါတယ်။2021 AP လမှာမင်းတပ် CDF ကိုဖွဲ့စည်းပြီးတဲ့နောက်ပိုင်းနှစ်နှစ်အတွင်းတိုက်ပွဲ200ကျော်ဖြစ်ပွားပြီး စကားစတတ်သား450ကျော်သေဆုံးတယ်လို့သိရပါတယ်။မင်းတပ်တပ်ဖွဲ့ဝင်တွေက55ဦးကြာဆုံးခဲ့ပါတယ်။မကြာခဏတိုက်ခိုက်နေတာကြောင့်ချင်းပြည်နယ်ကကိုးမြို့နယ်မှာ80ရာခိုင်နှုန်းကို CDF CNF ပူးပေါင်းတပ်ဖွဲ့တွေကစိုးမိုးထားနိုင်ပြီလို့ CNF ပြောခွင့်ရပုဂ္ဂိုလ်စလိုင်းထက်နေကပြောဆိုကြောင်းကြားသိရပါတယ
်။စီရေးအရှိန်အဟုန်ရလာတာနဲ့အညီအုပ်ချုပ်ရေးဘက်ကအမိလိုက်နိုင်ဖို့အတွက်ချင်းပြည်နယ်ကောင်စီမျက်နှာစုံကြီးအကျိုးအစည်းအဝေးကိုစက်တင်ဘာလ9ရက်က9ရက်နေ့အထိနေဆက်တနေရာမှာကျင်းပပါတယ် CNF ချင်းမျိုးသားတပ်ဦးချင်းပြည်နယ်လွတ်တော်မြို့နယ်ဒေသအဖွဲ့အစည်းစတာတွေကကိုယ်စားလှယ်တရားကျော်တက်ရောက်ကြပါတယ် Federal Democracy Charter နဲ့အညီချင်းပြည်နယ်ကို Federal Unit တစ်ခုအဖြစ်ပေါ်ပေါက်ရေးအတွက် NUG အစိုးရကကြိုးဆိုတယ်လို့ဆိုပါတယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေပေါ်ထွက်လာတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။များသောအားဖြင့်ကတော့ချင်း CDF တွေကပြည်သူ့အုပ်ချုပ်ရေးဖွဲ့ပြီးဝန်ဆောင်လုပ်ငန်းတွေကိုလုပ်နေတာကြောင့်ကျေးလက်ဒေသအများစုမှာဩဇာလွှမ်းမိုးမှုရှိတယ်လို့ပြောနိုင်ပါတယ်။စက္ကဆကတော့မြို့ပေါ်လောက်မှာပဲထိ ंछ ုံနိုင်တဲ့အခြေအနေရှိပါတယ်။စက္ကဆကလည်းမာရှယ်လော့ထုတ်ထားတော့တချို့မြို့တွေမှာစက္ကဆအုပ်ချုပ်ရေးနဲ့ပြည်သူ့အုပ်ချုပ်ရေးဆိုပြီးနှမျိုးရှိနေလို့လောက်ရကင်လာခက်ခဲတာမျိုးလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်ချင်းပြည်နယ်ကိုကိုကျမကိုဖန်တီးနိုင်မဲ့အခြေအနေတွေရောက်ရှိလာတာကတော့ထင်ရှားနေပါတယ်ခင်ဗျာ
ဆရာနာသိမ့်ပြီးချင်းမြို့နယ်စုတွေရဲ့ဒေါ်လာရေးအားကောင်းလာတာကိုဥောင်ခေမြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်တော့တက်ကြီးမှန်ဉဏ်ယောဂတက်ကြီးမှန်ဉဏ်ယောယောဂအကြောင်းကိုပြောထားပါတယ်အခုခေတ်မှာအသက်ရှည်သူပိုများလာပြီးဒီတက်ကြီးယောဂခံစားရသူလည်းပိုများလာပေမဲ့ထိရောက်တဲ့ဆေးမရှိသေးခြင်းဒီယောဂဖြစ်ဖို့အန္တရာယ်နေအောင်လုပ်ဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်တငယ်ပြန်လာလို့လည်းတချို့သိထားတဲ့ဒီတက်ကြီးမှန်ဉဏ်ကျယောဂဘလူးလူတွေမှာပိုဖြစ်ပါလဲဘာကြောင့်ပါလဲဒီကြောင့်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကအသက်ကြီးယောဂအထူးကသမားတော်ကြီးဒေါက်တာမျိုးမြောင်ကိုကျွန်တော်မေးထားပါတယ်ခင်ဗျာဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှားလို့ဆေးပညာရခေါ်တဲ့ဒီမှန်ဉဏ်ကြပြီးမေ့လျော့တဲ့တငယ်ပြန်ယောဂပေါ်ဆရာเนาะအခုနောက်ပိုင်းလူကြီးတွေကဟိုပို့ပြီးတော့အသက်ရှိလာတဲ့အမြဒီယောဂပူပူကျုံလာရတာကိုတွေ့ရတာမျိုးဒီယောဂအတွက်ကြိုသိထားတဲ့နေရာတွေကိုအဓိကဆွေးနွေးတာမှာဘာကနေအဓိကစပြီးတော့ရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ so ဒီမှန်ဉဏ်ရော့တဲ့ယောဂကအခုဖို့ပျောက်ဖို့ဆေးမရှိဘူးအခုကကုသဖို့ဆေးချစ်ချစ်ရောက်မရှိသေးဘူးဆိုပေမဲ့ဒီယောဂကိုဒီဖြစ်ဖို့အတွက်အခွင့်အရေးနည်းအောင်တော့လုပ်လို့ရတဲ့နည်းလမ်းတွေရှိပါတယ်ဒါကြောင့်မလို့အဲ့ဒီမှန်ဉဏ်ယောဂဖြစ်တော့မှဆေးကိုလိုက်ရှာနေမဲ့စားအဲ့ဒီဆေးရောရှိတယ်အဲ့ဒီဆေးတွေကသိပြီးမထိရောက်တဲ့အခါကျတော့အဲ့ဒီအတွက်ကိုပတ်စံကုန်ပြီးတော့ဝဲလိုက်ဝင်နေမဲ့စားအခုတည်းကမဖြစ်ခင်တည်းကလုပ်လို့ရတဲ့ဟာလေးတွေကျွန်တော်ပြောချင်တာမနော်လုပ်လို့ရတဲ့ဟာဆိုတော့လေဒီမှန်ဉဏ်ယောနေတဲ့ယောဂဖြစ်ဖို့အတွက်အခွင့်အရေးတွေရှိတဲ့ဟာတွေကိုဘာတွေလဲဆိုတာပေါ့နော်ဥမာဆိုပါစို့ဒီသွေးတို့ယောဂရှိတဲ့လူတွေကဒီမှန်ဉဏ်ရောက်ဖို့အတွက်ဖြစ်ဖို့ယောဂဖြစ်ဖို့တော်တော်ကိုအခွင့်အရေးများပါတယ်ဒါကြောင့်မလို့ဒီသွေးတို့မဖြစ်အောင်လို့အူဆုံးသွေးတို့မဖြစ်အောင်မလုပ်လို့ရမလဲနောက်တစ်ခါသွေးတို့ယောဂဖြစ်လာတဲ့ဒီသွေးတို့ယောဂသွေးပေါင်ခြင်းကိုချိန်ဖို့အတွက်လုပ်လို့ရတဲ့ဟာတွေလုပ်ပေးခြင်းအဖြစ်လဲဒီမှန်ဉဏ်ကိုနှလုံးမကဘူးကနော်မှန်ဉဏ်ရောမှန်ဉဏ်ကိုပါအကျိုးရှိတယ်ဆိုတဲ့ဟာမျိုးတွေပေါ့ကျွန်တော်အားတွေကိုဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးတို့ရှိတဲ့သူတွေမှာပိုဖြစ်နိုင်တယ်လို့ပေါ့နော်ဖြစ်လာဖို့အတွက်ဒီ risk factor ပေါ့အန္တရာယ်ကြီးနိုင်တဲ့သူတွေဆိုလို့ရှိရင်နောက်ထပ်ကောဆရာပါတွေကိုထောက်ပြမယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီ risk factor ပေါ့နော်ဖြစ်ဖို့မှန်ဉဏ်ရောနေတဲ့ယောဂဖြစ်ဖို့အတွက်အခြေအနေဖန်ဆင်းပြတဲ့အခြေအနေတွေကိုကျွန်တော်ဆွေးနွေးကြပါအဲ့တော့သွေးတိုးယောဂတစ်ခုပေါ့နော်သွေးတိုးယောဂရှိတဲ့လူတွေကမှန်ဉဏ်ရောနေတဲ့ယောဂခံစားနိုင်တယ်လို့ပဲကျွန်တော်တို့ဒီလှုပ်ရှားမှုနည်းတဲ့လူတွေလှုပ်ရှားမှုနည်းတဲ့လူတွေမှာလည်းဒီမှန်ဉဏ်ရောနေတဲ့ယောဂဖြစ်နိုင်ပါတယ်နောက်တစ်ခုကဒီပမာလို့ခေါ်တော့အဆီဓာတ်တွေများနေတာပေါ့နော်ကိုလက်စထရောတွေတက်နေတဲ့အာမျိုးအဆီဓာတ်တွေတွေးရမှာအဆီဓာတ်တွေတက်နေတဲ့အာမျို ပြီးတော့စီးကြိုယောဂါမျိုးဒီမှာကျွန်တော်ဝါတဲ့ဟာတွေကဝါတဲ့လူတွေကတော့မှ overweight မဟုတ် obesity ပေါ့ဒီဝါတဲ့လူတွေကတော့မှဒီမှန်ညာထိဖို့အတွက်ကိုမှန်ညာရောဖို့အတွက်ကိုယောဂါခံစားဖို့အတွက်အခွင့်အရေးသူတို့မှပုံများနေပါတယ်ဆိုတော့ဒီကျွန်တော်ခေါ်ဒီ risk factor ပေါ့နော်အဲဒီသွေးကြစီးကြို cholesterol high cholesterol နဲ့ဝါတဲ့ဝါတဲ့အခြေအနေပေါ့နော်လူဝါတဲ့အခြေအနေရယ်ပြီးတော့ဒီထောက်ရှားမှုနည်းတာရယ်ပေါ့နော်အဲ့ဒါတွေကအဲ့လိုလူတွေကပို့ပြီးတော့ဒီနွမ်းညံရောဂါဖြစ်ဖို့အတွက်ကိုချစ်သူစံစားဖို့အတွက်သူတို့တွေကတော်တော်ကိုခွင့်လေးတွေများတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကပြောတဲ့ယောဂါတွေကလည်းတစ်ခုနဲ့တစ်ခုဆက်ဆက်နေတတ်တာပေါ့နော်သွေးတို့စီးတို့အစီများထောက်ရှားမှုနည်းအဲ့ဒီတော့ဒီနေရာမှာဆရာကြီးကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တယ်ဒီအရက်ကြောင့်လည်းဖြစ်နိုင်တာပါတဲ့ခါကျတော့အရက်တောက်တဲ့သူတွေကိုရောဆရာဘလောက်နေတာအန္တရာယ်ရှိတယ်လို့ပြောခြင်းလဲ
Oh yes အရက်တောက်တာလည်းထုတဲ့နေ့ကမှဒီမှန်ညာရုံနေတဲ့ယောဂဖြစ်နိုင်ပါတယ်ကျွန်တော်ခေါ်တော့ alcohol related dementia ပေါ့အဲ့ဒါချစ်ဆိုတော့အရက်တောက်တာတစ်ခုနဲ့စီးကြိုသွေးတိုးမရှိဘဲနဲ့တော့မှအရက်တောက်တာတစ်ခုနဲ့ကိုမှန်ညာရုံနေတဲ့ယောဂခံစားမှုအခုရှိပါတယ်ပေါ့နော်ဒါမှမဟုတ်ဒီအရက်ကမကောင်းတဲ့အခါမှာတော့ဒီမှန်ညာထိခိုက်တဲ့ဟာလည်းတစ်ခုအပါဝင်ပေါ့နော်ဆိုတော့ညာအရက်ကတော့ဒါမှမဟုတ်ကိုယ်မှန်ညာကိုမထိခိုက်ခြင်းဆိုရင်တော့လုံးဝမတောက်တာကောင်းပါတယ်တကယ်လို့လုံးဝမတောက်နိုင်ဘူးကောင်ဆိုရင်တော့မှရန်ခဏခဏမတောက်ဖို့နဲ့အများကြီးမတောက်ဖို့အရေးကြီးတာပေါ့ပြောပြောပြောရဲဆိုတော့ဒီအရက်ကိုနေတိုင်းလိုတောက်ပြီးတော့တောက်တဲ့အခါလည်းအများဆုံးတဲ့လူတွေကတော့အနည်းနဲ့အမြန်မှန်ညာထိခိုက်ဖို့ကတော့အခွင့်အရေးအများများပါ
โอเคဆရာဒီနေ့မှာဆက်ဆက်နေတာတခုကတော့အရင်နဲ့တွေ့တာကဆေးလိပ်ပေါ့နော်အဲ့ဒီနေထောင်ဘယ်လိုရှိလဲဆရာကြီ
း Yeah သူကဆေးလိပ်တောက်တာအရင်တောက်တာတော့မဆိုးဘူးပေါ့နော်ဒီအထူးဖြင့်မှတ်ဉာဏ်ကိုထိခိုက်တဲ့နေရာမှာတော့ဒါပေမဲ့ကျွန်တော်တို့ယူဆတော့ဆေးလိပ်တောက်ခြင်းအပြင်ဒီ atherosclerosis ဆိုတဲ့ဒီသွေးကြောတွေမှာအဆီဂျက်တွေများပြီးတော့သွေးကြောကျင့်တဲ့ရောဂါမျိုးဖြစ်စေတဲ့အခါကျတော့ဒါမှမဟုတ်ဆေးလိပ်တောက်တဲ့လူတွေမှာဒီနှလုံးရောဂါအဖြစ်များသလိုပဲဒီဘာဖြစ်ဆိုတော့နှလုံးရောဂါဖြစ်တယ်ဆိုတော့လည်းဒီနှလုံးကိုဒီသွေးတွေပို့ပေးနေတဲ့သွေးကြောလေးတွေကျင်းလာတဲ့အကြောင်းမလို့ဒီကျွန်တော်တို့ခေါ်တဲ့ coronary artery disease ပေါ့အဲအကြောင်းမလို့ဆက်တောက်တဲ့လူတွေမှာဒီ heart attack တို့ရတဲ့သဘောမျိုးပဲဒီနှလုံးကိုသွားနေတဲ့သွေးကြောလေးတွေမှာလည်းသူတို့ကကျင်းတဲ့အကြောင်းမလို့ဒီမှတ်ဉာဏ်ဟောပါသူတို့ထိခိုက်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ smoking ဒီ yes ဆက်တောက်တာလည်းဒီမှတ်ဉာဏ်တော်တော်မကောင်းပါဘူးအဲ့တော့ဆက်လေးမတောက်ဘူးဆက်တောက်တဲ့လူတွေဆက်လေးရရလိုက်တာမျိုးရတဲ့လူတွေရက်ကိုဖြတ်တာမျိုးကတော့တဲ့ရင်မျက်ညာအားနည်းတဲ့ယောဂဖြစ်ဖို့အတွက်ခွင့်ရဲနေဝါတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့အရက်နဲ့ပတ်သက်ပြီးပြောတော့ကဒီအိတ်တာကိုထိခိုက်စေနိုင်တယ်ပေါ့နော်အဲ့ဒါကနေမှတဆင့်အိတ်တာရဲ့တာဝန်တစ်ခုဖြစ်တဲ့အိတ်ချိန်မှာဒီမျက်ညာစုဆောင်းတာကိုထိခိုက်ပြီးတော့မျက်ညာကျစေတယ်လို့ပြောခဲ့ပြီးတော့အိတ်ဆက်တာကရောဆရာကြီးဟိုအရက်မတော့ပဲအိတ်ဆက်တဲ့ပြဿနာရှိတဲ့သူတွေအတွက်ကဘယ်လိုအနေထားရှိလဲဆရာ
ဟုတ်ကဲ့ဒီကျွန်တော်တို့ထင်တာတော့အိတ်တဲ့အချိန်မှာအုံနှောက်ကအလုံးမလုံးဘူးအုံနှောက်ကနားနေတယ်ဆိုပြီးထင်ကြပါတယ်ဒါပေမဲ့အုံနှောက်ကျွန်တော်အုံနှောက်ကအရင်ဆန်းကျင်ပါတယ်အုံနှောက်ကတကယ်စိတ်ုံ24နာရီခုံပေါင်းနေတဲ့စိတ်ုံလိုပါပဲသူကကျွန်တော်ကအိတ်နေတဲ့အချိန်မှာတော့မှကျွန်တော်တို့လူကမတွေးနေဘူးဆိုရင်တော့မှအိတ်နေတဲ့အချိန်မှာဒီအုံနှောက်ကနေပြီးတော့မှလေးလေဘက်မှာကျွန်တော်တို့ပြစ်ကြုံခဲ့တဲ့အမှန်ဉာဏ်တွေသူကပြန်ပြီးတော့အလုံးလုံးပြီးတော့ဘယ်နေရာမှာအဲ့ဒီအနည်းလေအမှန်ဉာဏ်တွေကိုဘယ်မှာပြန်ပြီးတော့သိသိရမလဲဆိုတဲ့အလုံးမျိုးကိုသူတို့ကလုပ်နေတာပေါ့နော်ဆိုတော့ခဲတော့တည်ရေးကောင်းကောင်းမဝါတဲ့လူတွေသို့မဟုတ်လဲကျွန်တော်ဗမာလူမျိုးတွေသိသိမထားမိကြတော့ sleep apnea ပေါ့အဲ့နေတဲ့အချိန်မှာအသက်ရှူကောင်းကောင်းမဝါတဲ့ဟာမျိုးတွေယောဂါရှိတဲ့လူတွေပေါ့ sleep apnea ရှိတဲ့လူတွေမှာအမှန်ဉာဏ်ပို့ပြီးတော့အဲ့ဒီအမှန်ဉာဏ်အားနေတဲ့ယောဂါမျိုးဖြစ်နိုင်တာပေါ့ဆိုတော့အိတ်တာအရင်အရေးကြီးပါတယ်ဆိုတော့အရေးမဝါတဲ့လူတွေအဲ့အဆက်တဲ့နေရာမှာယောဂါရရှိတဲ့လူမျိုးတွေဟာဒီအုံနောက်မှန်ညာရောနေတဲ့ခံယူနေတာခံစားဖို့သူတို့တော့အခွင့်အရေးတော်တော်များပါတယ
်ဟုတ်ကဲ့ပြည်စုံများတင်ပါတဲ့တက်တာမျိုးမျိုးရှိ
တက်ကြီးမှန်ညာရောယောဂါဖြစ်ဖို့အန္တရာယ်ရှိသူတွေရှော့ချနိုင်ဖို့ကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ကြရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်ဒေသကသတင်းလွှာအစီအစဉ်ပါရခိုင်သတင်းတော်စစ်ကြောရေးအစ်ခံနေရတာရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စေးမှာ KIO ကချင်တက်နဲ့ CNF ချင်းတက်ပါလာတာရှမ်းမြောက်စစ်ပွဲတဲ့အရသာတည်ကြရတာနဲ့ကရင်ဘက်မှာလည်းစစ်ကောင်စီတက်ကြဆုံမှုတချို့ရှိခဲ့တာတွေပါဝင် တိုင်းရင်ဒေသကသတင်းတွေကိုပြောထားပါတယ်။ဒီစီစဉ်ကတော့ FEVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတော်ဝန်ထမ်းသားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ဖန်စီခံထားတဲ့ Development Media Group DMG ရဲ့သတင်းထောက်ကိုထပ်အောင်ကိုဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုခံထားပြီးတဲ့နောက်စစ်ကြောရေးမှာစစ်ဆေးခံနေရပါတယ်။ရှမ်းမြောက်ပိန်းနီမြို့နယ်ကကြောင်ခမ်းစစ်ဆောင်စခန်းဝင်းနယ်ကိုလက်နက်ကြီးကြီးကြားခဲ့လို့စစ်ဆောင်အမျိုးသားတယောက်ပေးဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်။တဲ့ရော်ရီတဲမှာတော့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့တစ်တုံများနှစ်ခုစစ်စင်ရေးအကြောင်းနဲ့ကချင်ဘက်ကစခန်းသိမ်းတိုက်ပွဲတွေအကြောင်းကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဖန်စီခံနေရတဲ့ Development Media Group DMG သတင်းထောက်ကိုထက်အောင်ကိုစစ်ကောင်စီကဆက်သွယ်ရေးဥပဒေပုံမှန်65နဲ့ရုံးထုတ်ရမှန်ယူပြီးစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ကခေါ်ဆောင်သွားပြီးနောက်မိသားစုနဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်နေကြပါတယ်။ကိုထက်အောင်ဟာအောက်တိုဘာလ29ရက်နေ့သတင်းကြော်လပ်ပြည့်နေ့မှာစစ်တွေမြို့ဝင်းကပါကွင်းမှာသတင်းဓာတ်ပုံယူနေတုန်းဖန်စီခံလိုက်ရတာဖြစ်ပါတယ်။ကိုထက်အောင်ဟာကြောင်းတစ်ဖက်နဲ့အလွတ်လုံနေရသူဖြစ်ပြီးသူနဲ့အဆက်အသွယ်ပြတ်နေတဲ့အတွက်စိုးရိမ်နေကြတယ်လို့အမဖြစ်သူကပြောပါတယ်။ကိုထက်အောင်ကိုဖန်စီပြီးနောက်စစ်တွေမြို့မှာရှိတဲ့ DMG သတင်းရုံးခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းပြီးကင်မရာတွေနဲ့ကွန်ပျူတာတွေကိုလည်းသိမ်းယူသွားတယ်လို့ညဆောင်ဖြစ်သူကိုစိုးဝင်းအောင်ကိုလည်းဖန်စီပြီးရုံးကိုပါချိတ်ပိတ်သွားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိန်နေမြို့နယ်အတွင်းငေးနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲ9ရက်မြောက်နေ့မှာစစ်ဘေးရှောင်တွေခိုးလုံနေတဲ့ကြောင်ခမ်းဖုံးကြီးကျောင်းတိုက်တဲ့လက်နက်ကြီးကျလို့စစ်ဘေးရှောင်တွေတေကြီးဒဏ်ရာရမှုရှိခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့ကဖြစ်ပွားခဲ့တာပါ။ကြောင်ခမ်းစစ်ရှောင်စခန်းဝင်းထဲကိုလက်နက်ကြီးနှစ်ကြိမ်ကျခဲ့ပြီးတလုံးပေါက်ကွဲခဲ့လို့အသက်30အရွယ်စစ်ရှောင်အမျိုးသားတစ်ယောက်သေဆုံးကအမျိုးသမီးနှစ်ယောက်ဒဏ်ရာရခဲ့ပါတယ်။ကျန်တဲ့လက်နက်ကြီးနောက်တလုံးကလည်းမပေါက်ကွဲသေးလို့ဒေသခံစိုးရိမ်နေကြပါတယ်ညီနောင်မဟာမိတ်သုံးဖွဲ့က2029စစ်စင်ရေးကြီးညာပြီးနောက်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေပါတယ်သတင်းလွှာတဲ့အပြည့်စုံနားဆင်ရဖို့ရှိပါတယ
်ရှမ်းပြည်မြောက်ပိုင်းမှာထိုးစစ်ဆင်နေတဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့1027စစ်စင်ရေးနဲ့အတူစစ်ရေးနိုင်ငံရေးမှာမိမိတို့တော်လှန်ရေးအင်အားစုတွေအနေနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းတောင်းဆိုလိုက်ပါတယ် CNF အနေနဲ့ညီနောင်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကန်တပ် MNDAA တအန်းတပ် TNLA နဲ့ရခိုင်တပ်တော် AA တို့ရဲ့စစ်ကောင်စီနဲ့ပြည်သူစစ်တပ်ဖွဲ့တွေကိုတိုက်ခိုက်ချေမုန်းဖို့ရည်ရွယ်ချက်နဲ့မဟာပြူဟာမြောက်1027စစ်စင်ရေးဖော်ဆောင်မှုအပေါ်ထောက်ခံကြိုဆိုတယ်လို့အော်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်စစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်ပြီးပြည်သူတွေလိုလားတဲ့နိုင်ငံရေးစနစ်နဲ့တိုင်းပြည်ကိုတည်ဆောက်ဖို့သမိုင်းမှာမကြုံဖူးတဲ့နိုင်ငံရေးအခွင့်ကောင်းတွေရရှိတာဖြစ်လို့အမိရစုတ်ကိုင်းပြီးညီနောင်သုံးခွဲနဲ့ဟန်ချက်ညီညီတိုက်ပွဲဆင်နွှဲကြဖို့လိုအပ်တယ်လို့ CNF CNA ကဆိုပါတယ်
ကချင်ပြည်နယ်မြစ်ချနာပေါ်မှာလမ်းမပေါ်မှာရှိပြီးစစ်ရေးအရာအရေးပါတဲ့စစ်ကောင်စီရဲ့ဂန်တောင်ရန်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ရခိုင်တပ်တော် AA တို့ကအောက်တိုဘာလ31ရက်နေ့ကသိမ်းပိုက်နိုင်ခဲ့တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါတယ်စခန်းသိမ်းတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီတပ်ကဂန်တောင်ရန်စခန်းကုန်းအပအဝင်အနီးနားရှိကြီးရွာတွေထဲနိုဝင်ဘာလ1ရက်နေ့အထိလက်နက်ကြီးအပြင်လေချောင်းကနေပါပြစ်ခတ်တိုက်ခိုက်နေတယ်လို့ဘူမူကြီးနော်ဘူးကပြောပါတယ်။ဒါအပြင်အောက်တိုဘာလ30ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်ရှိစစ်ကောင်စီတပ်ရဲ့အရေးပါသောတပ်စခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KIO KIA ကပြောပါတယ်
။ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲအတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများပြားပြီးအရက်သားတယောက်လည်းအသက်ခံလိုက်ရတယ်လို့အထူးစစ်စင်ရေးအဖွဲ့ SOG ကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU တပ်မှ6နယ်မြေကျိုင်းစိတ်ကြီးမြို့နယ်ကြိုက်တုံမြို့နယ်ခွဲထဲကိုစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာလို့အောက်တိုဘာလ24ရက်နေ့ကစပြီးကရီအမျိုးသားလူမျိုးရေးတပ်မတော် KNLA အထူးစစ်စင်ကြီးအဖွဲ့ SOG ARD အင်အားစုတို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တာပါ။တိုက်ပွဲမှာစစ်ကောင်စီတပ်ဖက်က10ယောက်သေဆုံးပြီးခမရ358တက်ကဘုံမူဝင်းရဲထွန်အပါဝင်၈ယောက်တန်းရန်ရရှိခဲ့တယ်လို့ဒေါ်လာငင်းရဲပေါ်နယ်ောက်ထိခိုက်တန်းရန်ရရှိခဲ့ပါတယ်
။ကြားကရဏီပြည်နယ်လွယ်ကော်မြို့မှာစစ်ကောင်စီလက်အောက်ခံဝင်းထန်းစစ်ရှောင်းတွေကိုကပ္ပစားနယ်ရိုက်ခအစီစဉ် WFP ကစားနယ်ရိုက်ခထောက်ပံ့ပေးမှုကိုရပ်ဆိုင်လိုက်ပါတယ်။တလကိုဝင်ငွေ7,200နဲ့အထက်ရရှိတဲ့ဝင်းထန်းစစ်ဘေးရှောင်းတွေကို WFP ကထောက်ပံ့ပေးမှုတွေကိုရပ်ဆိုင်လိုက်တာလို့လွယ်ကော်မြို့ကကျောင်းဆရာမအမမီးကပြောပါတယ်။အခုနှစ်မေလမှထောက်ပံ့မှုကိုနောက်ဆုံးရခဲ့ပြီးအခုချိန်ထိမရတော့ဘူးလို့ဆိုပါတယ်။စစ်ကောင်စီလက်အောက်ခံဝင်းထန်းတွေအပြင် INGO NGO အဖွဲ့အစည်းတွေကဝင်းထန်းတွေလည်း WFP ရဲ့ထောက်ပံ့မှုတွေမရတော့ဘူးလို့ဆိုပါတယ်။ဒါ့အပြင်လွယ်ကော်မြို့ပေါ်ကတာမန်စစ်ရှောင်းပြည်သူတွေလည်းလှဆင်ထောက်ပံ့မှုမရတော့ဘဲနလတကြိမ်ပဲရတော့တယ်လို့ဆိုပါတယ် WFP ကစစ်ရှောင်းတွေကိုစံစီစားကလပဲနဲ့ကလေးတွေအတွက်အာဟာရမှုန်တွေထောက်ပံ့ပေးတာဖြစ်ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါတစ်တုံညာနှစ်ခုစစ်စင်ရေးကိုစတင်လိုက်တဲ့အောက်တိုဘာလ28ရက်နေ့ကနေနိုဝင်ဘာလ2ရက်နေ့အထိညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီရဲ့တပ်စခန်းတွေကိုလည်းဆက်လက်သိမ်းပိုက်ရရှိနေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါတယ်။မြေပြင်ကအခြေအနေကိုတော့ကျွန်မအမြင်အနေတင်ဆက်ပေးထားပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးစတင်ချိန်ကစပြီးလက်ရှိအချိန်ထိနောင်ချိုသိမ်းနီမိုးကုတ်လာရှိုချင်းရွှင်ဟော်နဲ့မုံကုမြို့နယ်တွေထဲမှာစခန်းသိမ်းတိုက်ပွဲတွေကိုဆက်လက်လုပ်ဆောင်နေတယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကပြောပါတယ်။စခန်းပေါင်း80နီးပါးကိုသိမ်းယူထားနိုင်ပြီလို့လဲဆိုပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးလှုပ်ဆောင်ရတာနဲ့ပတ်သက်ပြီးတော့ TNL သတင်းနဲ့ပြည်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးမိုင်းအိုက်ကျော်က
ဒီကိစ္စတော့သဘာဝသီလကမှဒီစီစဉ်ရေးအတဲ့ဝင်းကိုမလီကြောင့်တက်ခဲ့မှုတွေရောဒီလည်းနေကြီးအဆောက်အအုံတက်ခဲ့နေရရှိတယ်အဲဒီမှာဒီအတဲ့ဝင်းကိုတာဝန်ယူတဲ့အတကြောင်းတော့ဒီမှာအများကြီးချုပ်ချင်းချုပ်နေမှုလည်းပါဒီကိစ္စကတော့ဒီonline လောင်းစားနေတဲ့ဘဝအမျိုးသားမှရှိကြတဲ့ဒီသူတွေရောလက်ရှိဆိုင်မှုတွေကအရှိကြရပါတော့အားကိုဒီမျိုးဒီဆောင်ရွက်နေဖို့ဆက်စပ်ဒီမျိုးသင်ကြုံနေမှာတရားဝင်မှုရေးစာဆောင်ရွက်နေမှာဖြစ်တဲ့အများမျိုးလေးတွေကဒီအနရှိဒီပြည့်စုံကိစ္စကိုဆက်လုပ်လို့အဆင်အားကြောင်းရင်
တိုက်ပွဲတွေပြင်းထန်နေတဲ့တစ်ဖက်မှာလူတို့ရဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရမှုကလည်းလူဦးရေတပေါင်းကျော်အထိရှိနေပါပြီ။ဒါအပြင်ချင်းရွှေဟော၊တိန်နီ၊ကိုခိုင်လာရှူနဲ့နမ်ခမ်းမျိုးနယ်တွေတဲကကလေး2ယောက်အပါဝင်အရက်သား9ယောက်သေဆုံးပြီးကလေး1ယောက်အပါဝင်အရက်သား9ယောက်ကတော့ဒဏ်ရာရရှိခဲ့တယ်လို့ UNOCHA မြန်မာကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်။ရှမ်းမြောက်မှာလိုပဲကချင်ပြည်နယ်ဘက်မှာလည်းစစ်တပ်နဲ့ KIA AA ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်ရဲ့အရေးပါတဲ့စခန်းတွေကိုလက်လွတ်လိုက်ရတာတွေရှိနေပါတယ်။ကဲဦးပြန်ကြားရေးတာဝန်ခံဘူမူကြီးတော်ဘူးကဟ
ိုမချနာနဲ့နမ်သာမြာကာလန်ဘွာကန်ဒေါယံတက်ခန်ဖြစ်ပါတယ်ညာအလုံးအပြည့်စည်တင်းလို့ရတာဖြစ်ပါတယ်။အဲမချနာဘမောကာလန်ကိုသင်တဲ့စခန်းနဲ့ဖြစ်ပါတယ်။အဲသူတို့လည်းတော်တော်လေးပြောဟာကြတဲ့စခန်းတို့အဲပြောလို့ရပါတယ်။ဟိုနာဖို့တို့ပါကြောင်ပက်တို့ကိုပြစ်သွားတဲ့လမ်းခွဲလည်းဖြစ်ပါတယ်ဆိုတော့သူတို့အတွက်လည်းအင်မတားရေးကြီးတဲ့နေရာဖြစ်ပါတယ
်ကန်တော်ရန်စခန်းအပါဝင်ရှမ်းပြည်နယ်မြောက်ပိုင်းမန္တုံမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတစ်ခုကိုလည်းသိမ်းပိုက်နိုင်ခဲ့သေးတယ်လို့ KIO KIA ကပြောပါတယ်စခန်းသိမ်းတိုက်ပွဲတွေများလာလေလေစစ်ကောင်စီရဲ့လေကြောင်းအပြင်မြေပြင်ထိုးစစ်ဆင်မှုတွေကပိုပြီးတော့ပြင်းထန်လာလေလေပဲလို့ KIO နဲ့ TNL တာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်ထန်တလန်မြို့ကိုတိုက်ခိုက်သိမ်းယူပြီးပြန်လည်ထိန်းချုပ်နိုင်ပြီလို့အော်တိုဘာလ30ရက်နေ့မှာစစ်ကောင်စီကဓာတ်ပုံတွေနဲ့ထုတ်ပြန်လာခဲ့ပါတယ်။ထန်တလန်မြို့နယ်ဘက်မှာခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့ချင်းမျိုးသားတပ်ဦး CNF ကတော့ဒါဟာဝါရဖြန့်လိန်လည်မှုသာဖြစ်တယ်လို့ဆိုပါတယ်။ကိုရော့ဘက်ကစူးစီးထားပါတယ်
တမျိုးလုံးပြပုံအတိနီပါဖြစ်နေတဲ့ထန်တလန်မြို့ကိုပြန်လည်ထိန်းချုပ်ပြီးလို့စစ်ကောင်စီပြောဆိုမှုဟာဝါရဖြန့်တရင်လိန်လည်မှုသာဖြစ်ပြီးနှစ်ဖက်တပ်ဖွဲ့တွေကလည်းငကူအတိုင်းနေရာယူထားကြတယ်လို့ချင်းမျိုးသားတပ်ဦး CNF CNA ပြောဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်
ဘာရှိတာကအပတ်တော့ပါလောက်တော့ရှိတယ်ပေါ့နော်
ဘေးနေရာက3-4ညမှာယူထားတယ်လို့ကျွန်တော်တို့လည်း3-4ညမှာယူထားပါတယ်။ငကိုတိုင်းပဲ။ဒီလိုပဲနေရာအမှားကျွန်တော်တို့ထင်းချုပ်နေပါတယ်ဆိုတဲ့ဟာပြချင်တာပါ။အဲ့ဒါဒီလိုရဲ့သတင်းလေးတွေကဒီမြောက်ပိုင်းကကဟိုဟာတို့ထင်းတယ်လို့မျိုးမျိုးပြီးတော့ကျွန်တော်တို့ချင်းတော်မှာအဲ့ဒီလိုထင်းတယ်လို့မျိုးရောရောက်ပြီးတော့ပြည်သူကနားရောက်တော့အောင်ဆိုပြီးတော့လုပ်နေတာဖြစ်ပါတယ
်။စစ်ကောင်စီကထန်တလန်မြို့မှာအကြမ်းဖက်ခြေမုံရင်စစ်ဆင်ရေး counter terrorism operation ကိုရပ်ပေါင်း90ကြာဆောင်ရွက်ခဲ့ရမှာအောက်တိုဘာလ29ရက်သတင်းကြွလပြည့်နေ့မှာအောင်မြင်စွာထိန်းချုပ်နိုင်ခဲ့တာလို့စစ်ကောင်စီရဲ့ရုတ်တံလိုင်းတွေကတစင်အောက်တိုဘာလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီစစ်ဆင်ရေးတဲ့ CNF CNA ဘက်ကတပ်ဖွဲ့ဝင်တချို့အကြဆုံးတန်းရာရရှိပြီးလက်နက်တွေလည်းသိမ်းယူနိုင်ခဲ့တယ်လို့စစ်ကောင်စီကဆိုပါတယ်။ဒီလိုထုတ်ပြန်တာနဲ့ပတ်သက်ပြီးစလိုက်ထက်နေဆက်ပြောတာက
စစ်ကောင်စီရဲ့လုံခြုံရေးတွေကတော့အလုံးကဘာမှညံ့မရှိတဲ့လုံခြုံရေးဆိုတာအားလုံးကြည့်ကြည့်တာဖြစ်ပါတယ်။အဲ့ဒါကြောင့်တို့ကအဲ့ဒီလိုမျိုးနဲ့ရန်တမ်းပြီးတော့ရောရောက်ပြီးတော့လုပ်နေတာဖြစ်ပါတယ်။
ထန်တလာမြို့မှာ2021ခုနှစ်စက်တင်ဘာလကစပြီးစစ်တပ်နဲ့ချင်းကကွေတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပြီးစစ်ကောင်စီကအချိန်ချင်းမီးရှို့ခဲ့တာကြောင့်တမျိုးလုံးနီးပါးမီးလောင်ပြာကျခဲ့ပြီးနောက်ပြည်သူတွေကအိန္ဒိယနဲ့နယ်စပ်ဖက်ကိုထွက်ပြေးသိမ်းရှောင်ခဲ့ကြရပါတယ်။အခုလက်ရှိထန်တလာမြို့ထဲမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကကွေတပ်ဖွဲ့တွေပဲရှိကြပြီးမကြာခဏပစ်ခတ်မှုတွေဖြစ်ပွားနေပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
။ဖန်ဆီးခံနေရတဲ့ Development Media Group DMG သတင်းထောက်ကိုထပ်အောင်ကိုစက်တဲရေးဥပဒေပုံမှန်နဲ့တရားစွဲခံထားရပြီးတဲ့နောက်စစ်ကြောရေးမှစစ်ဆေးခံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းတိန်နီမြို့နယ်ကကျောင်းခံစစ်ဆောင်စခန်းဝင်းထဲကိုလက်နက်ကြီးကျခဲ့လို့စစ်ဆောင်အမျိုးသားတယောက်တေဆုံးပြီးအမျိုးသမီးနှစ်ယောက်ဒဏ်ရာရရှိခဲ့ပါတယ်။
တို့ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ရှမ်းမြောက်စစ်စင်ရတဲ့ကချင်နဲ့ချင်းတက်ပါလာတာအပါဝင်တိုင်းရင်းသတင်းလောက်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆုံမသက်ခင်သတင်းချင်းရုပ်ကိုမဆွမြတ်မှုပြပြပေးပါအောင်ခင်ဗျာ။
ဂါဇာကမ်းမြောက်ဒေသတောင်ပိုင်းရာဖာနယ်စပ်ဂိတ်ကနေနိုင်ငံသားသားနဲ့နိုင်ငံသားပတ်စပို့နိုင်ငံကူးလိုက်မှာကိုင်ဆောင်ထားသူပါလက်စတိုင်းတွေဒီကနေ့ကြာသပတေးနေ့မှာလေအီဂျစ်နိုင်ငံဘက်ကိုထွက်ခွာသွားနေပါတယ်။အစ္စရေးအီဂျစ်နဲ့ဟမားစ်ဆက်သွေးကြောအဖွဲ့တို့ဂျားဝင်နှိပေးတဲ့ဒီကတ္တာနိုင်ငံတို့ဂျားမှာရထားတဲ့သဘောတူညီမှုအရနိုင်ငံသားတွေနဲ့ပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့ပါလက်စတိုင်းတချို့ဂါဇာဒေသကနေထွက်ခွာနေကြတာပါ။အမေရိကန်နိုင်ငံသား400လောက်နဲ့သူတို့ရဲ့မိသားစုတွေကိုဘဲလွရကဲထုတ်နိုင်ဖို့ကြိုးစားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။ဘတ်စကားနှစ်စီးစာနိုင်ငံသားပတ်စပို့ကန်ဆောင်ထားသူတွေအီဂျစ်နိုင်ငံဘက်ကိုဒီကနေ့သွားနိုင်ခဲ့တယ်လို့ပါလက်စတိုင်းနယ်စပ်ဖြတ်ကျော်ရေးဆိုင်ရာဌာနက AFP သတင်းဌာနကိုပြောခဲ့ပါတယ်။အစ္စရေးတို့တိုက်ခိုက်ခဲ့တယ်လို့ဝန်ခံထားတဲ့ဂျလာဘီယာဒုက္ခသည်စခန်းတိုက်ခိုက်မှုမှာတော့ပါလက်စတိုင်း195ယောက်ထက်မနည်းသေဆုံးတယ်လို့ဟာမတ်စ်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာဆေးရသွေးမှုမြောက်နိုင်တယ်လို့လူခွေရေးဆိုင်ရာကုလသမဂ္ဂအရာရှိတွေကပြောကြားထားပါတယ်။ဟာမတ်စ်သွေးကြွအဖွဲ့ကိုအပြုတ်ချေမုန်းမယ်ဆိုပြီးကြေညာထားတဲ့အစ္စရေးဘက်ကတော့ပါလက်စတိုင်းဒေသတွေအပေါ်တိုက်ခိုက်မှုတွေကိုဒီနေ့မှလည်းဆက်ပြီးတော့လုပ်နေပါတယ်။အစ္စရေးဂျော်ဒန်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကိုတွားရောက်မဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ရဲ့အရှိအလေပိုင်းနဲ့အာရှခရီးစဉ်ဒီကနေ့စတင်ပါတယ်။ဂါဇာဒေသတွေကအစ္စရေး1400ထက်မနည်းသေဆုံးခဲ့ရတဲ့ဟာမတ်စ်စစ်သွေးကြွရဲ့တိုက်ခိုက်ခံရမှုဖြစ်ပြီးနောက်ပိုင်းမှာအမေရိကန်နိုင်ငံသားဝင်ကြီးဒုတိယအကြိမ်မြောက်အစ္စရေးနိုင်ငံကိုတွားရောက်နေတာပါ။တယ်လ်အဗီဗ်မြို့မှာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နတန်ယာဟုနဲ့ဂါဇာအရေးကိုအရင်ဆုံးဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရပ်ဖို့အတွက်တရုတ်နိုင်ငံကတောင်းဆိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေကိုတရုတ်နိုင်ငံကအနီးကပ်လေ့လာနေတာနဲ့အတူတိုက်ခိုက်နေတဲ့အဖွဲ့အားလုံးကိုအများဆုံးအပြစ်ခတ်ရပ်ဖို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
။ကျေးဇူးပါမဆင်မြတ်မွေအခုလိုသတင်းအကျဉ်းချုပ်ပြီးမှာတော့ဒီညကျသာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဂျက်စတင်တွေ့လို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအေးဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has